Welcome to the Voice of America in Burmese.
မင်္ဂလာပါရှင် American ပြည်ထောင်စု Washington DC ကနေ2016 April 22ရက်တောက်ကြနေမနေ့ခင် VOA season တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနေ့စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲကောင်နဲ့အခုတူညင်ညာပေးမှာပါ American သမ္မတ Barack Obama ဟာ Britain ဝန်ကြီးချုပ် David Cameron နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဒုက္ခသည်အရေးနဲ့ကမ္ဘာစီးပွားရေးကိစ္စရပ်တွေကို London မှာဆွေးနွေးဖို့ရှိပါတယ်ရုရှားကနေနောက်ထပ်တပ်သားတွေနဲ့စစ်ပစ္စည်းတွေ Syria ဘက်ကိုပြန်ပြီးပို့နေတာတွေ့ရတယ်ဆိုတဲ့သတင်းကြောင့်စိတ်ပူတယ်လို့ American ကပြောပါတယ်သမ္မတရုံးဝန်ကြီး John Sansuji ကNLD အစိုးရတက်လက်ထံမှာဝန်ကြီးဌာနတွေ short term ပြင်ဆင်ဖွဲ့စည်းမဲ့ကိစ္စကိုလိုအပ်တဲ့အချိန်တည်းစောပြီးဆောင်ရွက်နိုင်တယ်လို့ပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောတာရှင်တွေနားဆင်ကြရမှာကအရှိအလဲပိုင်းဒေတာတည်ငြိမ်ရေးအမေရိကန်သမ္မတ Barack Obama ကဘာတွေဂရီးပြုခဲ့တယ်လဲဆိုတာနဲ့မြန်မာသတင်းဆောင်မတွေမှာတော့ NLD အစိုးရတက်တန်းရပ်ပိုင်းတာရှိသေးပေမဲ့နိုင်ငံရေးအချင်းသားတော်တော်များများလွတ်မြောက်လာတဲ့အပေါ်
The NLD administration is going about the release of political prisoners. I think nobody expected them to move as fast as they have.
အခုလိုပြောကြားချက်တွေကိုလည်းမကြားခင်မှာနားဆင်ရပါမယ်။ဒီအကြောင်းတွေအပြင်ထိုင်းမြန်မာနယ်စပ်ကကုန်သွယ်ရေးမှာအရေးပါတဲ့ဂိတ်တချို့ကိုမြန်မာဘက်ကဘာကြောင့်ပိတ်လိုက်တာလဲဆိုတာနဲ့ရေခမ်းခြောက်လာနေတဲ့အင်းလေးကန်ရဲ့အခြေအနေတွေကိုလည်းအခုမနေ့မှပြောပြသွားဖို့ရှိပါတယ်ရှင်။ဒါတွေကိုမပြောခင်အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြေညာပေးပါမယ်ရှင်။
American သမ္မတ Barack Obama ဟာ Britain ဝန်ကြီးချုပ် David Cameron နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥရောပကဒုက္ခသည်အရေးနဲ့ကမ္ဘာစီးပွားရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်အခု London မှာရောက်ရှိနေပါတယ်။ London ကိုမလာခင် Saudi Arabia မှာကျင်းပတဲ့ Arab ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီ GCC ထိပ်သီးအစည်းအဝေးတက်ရောက်ခြင်းကသမ္မတ Obama က American နဲ့ပင်လယ်ကွေ့နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာ IS စစ်သွေးကြွတွေကိုချိန်မုံဖို့နဲ့အရှိလေပိုင်းဒေသတည်ငြိမ်ရေးအတွက်ကြိုးပမ်းမှုမှာစီလုံးညီညွတ်မှုဆက်ပြီးရှိနေသေးပဲလို့ပြောပါတယ်။အကြမ်းဖက်ချိန်မုံရေးမှာအရေးပါတဲ့သတင်းအချက်အလက်တွေကိုဖတ်လဲကြပြီးလုံခြုံရေးဆိုင်ရာမှာပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ပင်လယ်ကွေ့ဒေသ GCC ခေါင်းဆောင်တွေကစီးရီးယားနဲ့အီရတ်မှာလူသားချင်းစာနာမှုတွေတိုးမြင့်လှုပ်ဆောင်ရေးအပြင် IS တွေသိမ်းပိုက်ထားတဲ့အီရတ်ကမြို့ရွာတွေကိုပြန်သိမ်းပြီးတည်ငြိမ်အောင်လှုပ်ပင်းရင်းနဲ့အီရတ်ကိုဆက်လက်ပံ့ပိုးတာလိုမျိုး American နဲ့ GCC ခေါင်းဆောင်တွေကြားရရှိခဲ့တဲ့ကြေပြန့်တဲ့သဘောတူညီမှုတွေအကြောင်းလဲသမ္မတ Obama ကပြောပါတယ်ဒါအပြင်စီးရီးယားမှာနိုင်ငံရေးပြဿနာအဖြေရှာဖို့လိုအပ်နေတယ်လို့လည်း American နဲ့ GCC ခေါင်းဆောင်တွေကြားသဘောတူခဲ့ကြတာပါစီးရီးယားရဲ့ပြည်ရင်းစစ်အဆုံးသတ်ဖို့တခုတည်းသောနီလန်ဟာသမ္မတ Bashar al-Assad ကိုဖယ်ရှားပြီးဂျားဖြတ်အစိုးရတက်ကနေတဆင့်လှုပ်ဆောင်တာဖြစ်ကြောင်းသဘောတူခဲ့တယ်လို့လည်းပြောပါတယ်ဒါပေမဲ့လည်း American နဲ့ဒီခေါင်းဆောင်တွေကြားတင်းမာမှုဖြစ်စေခဲ့တဲ့တခုတည်းသောအကြောင်းအရာကအီရန်ဖြစ်နေပါတယ်
ရှိမဲနိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲတွေကြာတာပြင်းတွေကကူဝိတ်နိုင်ငံမှာစတင်ကျင်းပနိုင်တာကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။အစိုးရထောက်ခံတဲ့အင်အားစုတွေဟာအပြစ်ခတ်ရက်စက်ရေးသဘောတူညီချက်တွေကိုချိုးဖောက်တယ်လို့အတိုက်ခံတွေဘက်ကကိုယ်စားလှယ်တွေကပြောဆိုပြီးဆွေးနွေးပွဲကိုလာမတက်ဖဲနေခဲ့ကြတဲ့အတွက်နောက်နှေးကြံ့ကြာမှုတွေဖြစ်ခဲ့ပြီးမှအခုလိုပြန်လည်ကျင်းပနိုင်ခဲ့တာပါ။အမေရိကန်နိုင်ငံသားကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကသက်ဆိုင်သူတွေအားလုံးကူဝိတ်ကိုရောက်ရှိခဲ့ပြီးဆွေးနွေးမှုတွေစတင်ကြတော့မယ်လို့နားလည်ကြတဲ့အကြောင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဆွေးနွေးပွဲတွေဟာရီမန်နိုင်ငံအတွက်အလွန်ပဲအရေးကြီးတယ်လို့ဆက်လက်ယုံကြည်ထားပြီးသက်ဆိုင်သူတွေအနေနဲ့စည်ရေးပြိပခါတွေကိုချက်ချင်းရပ်တန့်နိုင်ဖို့ယုံကြည်ချက်ရှိရှိနဲ့ပါဝင်ဆွေးနွေးကြဖို့နဲ့ငြိမ်းချမ်းရေးနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေစီပြန်သွားကြဖို့တိုက်တွန်းတဲ့အကြောင်းဂျွန်ကာဗီကပြောပါတယ်ဆွေးနွေးညှိနှိုင်းမှုတွေကိုကူဝိတ်နိုင်ငံမှာကျင်းပနေပြီးပြီးခဲ့တဲ့တနင်္လာနေ့ကစတင်မှုစီစဉ်ထားခဲ့တာဖြစ်ပါတယ်ဟူတီသဘုံဖွဲ့ဝင်နေတဲ့သဘုံတွေကိုထောက်ခံတဲ့ရီမန်ခေါင်းဆောင်ဟောင်းအလီအဗ်ဒူလာဆလာတို့ဟာဗုဒ္ဓဟူးနေ့ကအပြစ်ခတ်ရက်စက်ရေးသဘောတူညီချက်တွေကိုလေးစားလိုက်နာပါမယ်ဆိုတဲ့အာမခံချက်ရပြီးနောက်မှသာရီမန်နိုင်ငံကိုထွက်ခွာပြီးရောက်လာခဲ့ကြတာဖြစ်ပါတယ်
စီးရီးယားပြဿနာကိုငြိမ်းချမ်းစွာဖြေရှားဖို့အတွက်အကောင်းဆုံးနည်းလမ်းဟာအပြစ်ခံရက်စဲပဲဖြစ်တယ်လို့နေတိုတပ်ဖွဲ့ကထိတ်တန့်အရာရှိကြီးကပြောဆိုနေချိန်မှာပဲရုရှားကနောက်ထပ်တပ်သားတွေနဲ့စစ်ပစ္စည်းတွေကိုစီးရီးယားဘက်ကိုပြန်ပြီးပို့နေတာတွေ့ရတယ်ဆိုတဲ့သတင်းတွေကြောင့်စိုးရင်စိတ်ပူကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်ရုရှားဘက်ကစီးရီးယားကိုစစ်ပစ္စည်းတွေထပ်ပြီးပို့နေတာဒါမှမဟုတ်စစ်သားတွေကိုထပ်ပြီးပို့နေတာတွေဟာအပြုသဘောမဆောင်ဘူးလို့အမေရိကန်သမ္မတ Barack Obama ရဲ့အမျိုးသားလုံခြုံရေးဆိုင်ရာလက်ထောက်ဂျန်ပေး Ben Rhodes ကပြောပါတယ်တန်တမန်နီးလန်းနဲ့ပန်ပိုးရေးကိုဦးစားပေးပြီးလှုပ်ဆောင်တာအကောင်းဆုံးဖြစ်မယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ Syria သမ္မတ Bashar al-Assad ကိုသစ္စာခံတဲ့တပ်တွေက နောက်ထပ်ထိုးစစ်တွေမဆင်ခင်မှာရုရှားကဆီးရီးယားမြောက်ပိုင်းမှာအချက်ကျကြတဲ့အလက်ပေါ်မျိုးတဝိုက်တုတ်တက်တွေကိုတဖြည်းဖြည်းတိုးပြီးချနေတယ်လို့အမေရိကန်ကာကွယ်ရေးနဲ့ထောက်လှမ်းရရှိတွေကပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာသမ္မတအိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားတော့ကဆီးရီးယားကတိုက်ပွဲတွေရက်စဲစေဖို့သဘောတူညီမှုယူခဲ့ခြင်းတော့ကပေးခဲ့တဲ့ကတိတွေအတိုင်းအဖွဲ့အစည်းအလုံးကလိုက်နာဖို့အရေးကြီးတယ်လို့အလေးထားပြောကြားခဲ့ပါတယ်။ရုရှားကမတ်လတည်းမှာတုတ်တက်ဖွဲ့တွေကတစိတပန်းကိုရုပ်သိမ်းခဲ့ကြောင်းကြေညာပါတယ်။ဒါပေမဲ့လည်းဆီးရီးယားသမ္မတဘရှာအယ်အက်ဆတ်ကိုပံ့ပိုးပေးဖို့အတွက်ရုရှားတပ်တွေအတော်များများရှိနေစေသေးပဲလို့နေတိုအကြီးအကဲယန်စ်တော်တန်ဘတ်ကပြောပါတယ်
။အမေရိကန်ပော့ပ်ဂီတာအကျယ်ဝင်ပရင်စ်ဟာအသက်58နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။မင်းနီဆိုတာပြည်နယ်ကမီနီယာနာပိုလစ်မြို့အပြင်ဘက်ကသူ့ရဲ့နေအိမ်မှာရဲတပ်ဖွဲ့ဝင်တွေကလိုင်းစစ်ဆေးကြည့်ရှုခဲ့ပြီးတဲ့နောက်အစိုးရကြီးရဲ့အစိုးရကြီးကွယ်လွန်တဲ့တရင်စိုးကိုသူ့ရဲ့ပြန်ကြားရေးတာဝန်ခံကအတည်ပြုပေးခဲ့တာဖြစ်ပါတယ်။ Prince ကိုပြီးခဲ့တဲ့အပတ်ကပဲဆေးရုံတင်ခဲ့ရပါသေးတယ်။အဲ့ချိန်ကသူ့ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်ခဲ့တာမရှိပါဘူး။ Prince ဟာ1988ခုနှစ်က For You လို့ခေါ်တဲ့သူ့ရဲ့ပထမဆုံး Take Album ကိုအသက်19နှစ်အရွယ်မှာစတင်ထုတ်ဝေခဲ့တာဖြစ်ပါတယ်။ Prince ဟာ Purple Rain လို့ခေါ်တဲ့သင်းအတွက်အကောင်းဆုံးမူရင်းတေးသင်း Oscar ဆုနဲ့ Grammy ဆု9ဆုရခဲ့ပြီးကမ္ဘာတဝန်းမှာတေးသင်း Album ပေါင်းအချိတ်ကြီးတန်100ကျော်အထိရောင်းချရခဲ့တာဖြစ်ပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကမနေ့ကင်းတရင်တွေကိုဆက်လက်ကြီးညာနေပါတယ်။သမရရုံဝန်ကြီးဂျောင်းဆန်းစုကြည်က NLD အစိုးရတဲ့လက်ထက်မှာဝန်ကြီးဌာနတွေကိုရှော့ချပြီးပြင်ဆင်ဖွဲ့စည်းမဲ့ကိစ္စကိုလိုအပ်တဲ့အချိန်တည်းစောပြီးဆောင်ရွက်နိုင်ကြောင်းမနေ့ကအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံပွဲမှာပြောကြားလိုက်ပါတယ်။အရင်ဝန်ကြီးဌာနပေါင်း30ကျော်အစား22ခုဖြစ်နေပြန်လည်ပြင်ဆင်ဖွဲ့စည်းရမှာတလနှစ်လလောက်ကြာနေတယ်လို့ခန့်မှန်းပေမဲ့အခုဒီတဲ့အချိန်စောဖွဲ့စည်းနိုင်မှာဖြစ်ကြောင်းနဲ့ဝန်ကြီးဌာနတွေအနေနဲ့လုပ်ငန်းတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်သွားမှာဖြစ်တယ်လို့ဂျောင်းဆန်းစုကြည်ကပြောပါတယ်။NLD အစိုးရတဲ့လက်ထက်မှာရှိမဲ့ဝန်ကြီးဌာနတွေကတော့သမရရုံဝန်ကြီးဌာနလျှက်စစ်နဲ့စွန့်အင်ပညာရေးတာသနာရေးနဲ့ယဉ်ကျေးမှုစိုက်ပျိုးရေးမွေးမြူရေးနဲ့ဆင်မြောင်းဝန်ကြီးဌာနပို့ဆောင်ရေးနဲ့ဆက်သွယ်ရေးအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနစီမံကိန်းနဲ့ဗန္ဒာရေးတိုင်းရင်းသားရေးရာတင်ရန်စာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနတို့ဖြစ်ပါတယ်အခုလိုဝန်ကြီးဌာနတွေကိုရှော့ချပြီးဝန်ကြီးအရေးအတွက်လည်းယုံနေသွားတဲ့အတွက် NLD အစိုးရ၅နှစ်တက်တန်းတွင်နိုင်ငံတော်အသုံးစီတန်ပေါင်း9000လောက်ကိုခြွေတားနိုင်မယ်လို့လည်းသမရဦးထင်ကျော်ကလွှတ်တော်မှာပြောပါတယ်။အခုလိုဝန်ကြီးဌာနတွေကိုအချိန်တိုတွင်ဖွဲ့စည်းလိုက်တဲ့အတွက်နောက်ပိုင်းပြင်ဆင်စရာတွေရှိလာနိုင်ကြောင်းနဲ့လက်တွေ့လှုပ်ကြည့်တဲ့အခါမှာအပိုလိုတွေကိုသိလာမှာဖြစ်ကြောင်းလည်းဒေါန်ဆန်းစုကြည်ကမနေ့ကအစည်းအဝေးမှာတတိပေးပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒုဝန်ကြီးနေရာတွေရှိမရှိဆိုတာကိုတော့မသိရသေးပါဘူး။သမရယုံဝန်ကြီးပြန်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ယူထားတဲ့ဒေါန်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းမှာပြည်ရင်းပြည်ပအခြေစိုက်တန်တမန်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒကိုရှင်းလင်းပြောကြားမှလည်းဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံရဲ့အရှိန်ဝါကြီးတဲ့စစ်တပ်ကောင်းဆောင်ဗိုလ်ချုပ်ကြီးရဟီရှရက်ဖ်ဟာထိပ်ပိုင်းအရာရှိတစုကိုအကျင့်ပြတ်ချစားမှုဆွဲချက်နဲ့ယာဒူးကနေထုတ်ပယ်ခဲ့ပါတယ်။ယာဒူးကနေထုတ်ပယ်ခံလိုက်ရတဲ့အထက်မှာဒုတိယဗိုလ်ချုပ်ကြီးတဦး၊ဗိုလ်ချုပ်တဦး၊ဗိုလ်မှူးချုပ်၃ဦးနဲ့ဗိုလ်မှူးကြီးတဦးတို့ပါဝင်ပြီးတစ်နှစ်တာတက်တွင်စစ်တပ်တွင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်သူတို့ဟာလက်ယူခဲ့တဲ့အတွက်အပြစ်ရှိကြောင်းတွေ့ရှိခဲ့တာလို့စစ်တပ်ထဲကသတင်းရင်းမြစ်တွေက VOA ကိုအတည်ပြုပြောကြားခဲ့ပါတယ်။ယာဒူးကထုတ်ပယ်ခံရတဲ့အရာရှိတွေအလုံးဟာပါကစ္စတန်အနောက်တောင်ပိုင်းဘလူးချစ်စတန်ပြည်နယ်မှာအခြေစိုက်တဲ့အရန်နယ်သားဆောင်တပ်ဖွဲ့မှတာဝန်ထမ်းဆောင်နေကြတာဖြစ်ပါတယ်။ယာဒူးကနေအထောက်ခံရတဲ့စစ်တပ်အရာရှိ12ဦးထိရှိခဲ့တယ်လို့ဒေသခံမီဒီယာတွေကရေးသားပြီးဒါဟာပါကစ္စတန်စစ်တပ်ရဲ့တမိုင်းမှာမကြုံဘူးတဲ့လို့ရဖြစ်တယ်လို့ရေးသားဖော်ပြကြပါတယ်။ဗိုလ်ချုပ်ကြီးရှရစ်ဟာပါကစ္စတန်နိုင်ငံထဲမှာလှုပ်ရှားနေတဲ့အစွန်းရောက်တဲ့အကြမ်းဖက်တိုက်ပွဲတွေကိုအစီအေးရတိုက်ခိုက်မှုတွေထိထိရောက်လုပ်ခဲ့လို့ပြည်ရဲမှရောပြပမှာပါချီးကျူးခံနေရသူဖြစ်ပါတယ်။မကြသေးတဲ့ငင်ကပနမနိုင်ငံအခြေစိုက်ဥပဒေလုပ်ငန်းကနေပေါက်ကြားခဲ့တဲ့စာရွက်စာတမ်းတွေအရသူ့ရဲ့သားသမီးတွေဟာပြပမှာကုမ္ပဏီအမြောက်များပိုင်ဆိုင်ထားကြောင်းဖော်ပြခဲ့တဲ့ပြီးတဲ့နောက်သူ့ကိုယာဒူးကနေနှုတ်ထွက်ပေးဖို့ဖိအားပေးမှုတွေများပြားလာချိန်မှာအခုလိုရာရှိတွေကိုထုတ်ပယ်တဲ့သတင်းပေါ်ထွက်လာတာဖြစ်ပါတယ
်။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်မထွက်ပြည်လုံးချုပ်ဆန္ဒခံရေးပွဲကိုဇူလိုင်23ရက်နေ့ကျင်းပမှာနဲ့ပတ်သက်ပြီးအိန္ဒိယကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Orient Craft ကတိတ်ကိုစိုးရင်ကြောင်းပြောကြားပါတယ်။ ဒီကုမ္ပဏီကဗြိတိန်နိုင်ငံက Marks and Spencer လို့နာမည်ကျော်လက်လီရောင်းဆန်တွေကိုပျက်စီးတင်ပို့နေတာဖြစ်ပြီးသူ့ကုမ္ပဏီရဲ့ပုံကုန်ပျက်စီးအလုံး3ပုံတပုံလောက်ဟာဗြိတိန်နဲ့ဥရောပနိုင်ငံတွေစီတင်ပို့နေတာဖြစ်ပါတယ်။အလားတူတခြားအိန္ဒိယကုမ္ပဏီအများပြားကလည်းဒီဆန္ဒမဲခံရေးပွဲအပေါ်မှာစိုးရိမ်ကြောင်းပြောပါတယ်။ကျန်ဥရောပနိုင်ငံတွေနဲ့ရှင်တော့ဗြိတိန်နိုင်ငံတနိုင်ငံတည်းရဲ့ဈေးကွက်ဟာတိတ်သိငယ်တယ်လို့ကုမ္ပဏီဥက္ကဋ္ဌကပြောပေမဲ့သူတို့အတွက်ဗြိတိန်ဈေးကွက်ဟာတေချာပေါက်ကျချင်းသွားမှာဖြစ်ပြီးသူတို့မိတ်ဆွေတွေလည်းပြက်နိုင်တာမို့တိတ်ဆိုးရင်လည်းလို့ပြောပါတယ်
။ကမ္ဘာခေါင်းဆောင်တွေဟာယာတိဥရုပြောင်းလဲမှုရဲ့တက်ရောက်မှုတွေကိုအချိန်နှေးသွားအောင်လုပ်ဖို့နဲ့ယာတိဥရုပြောင်းလဲမှုကြောင့်ထိခိုက်မှုတွေကိုကုစားဖို့အတွက်သမိုင်းဝင်လှုပ်ဆောင်ချက်ကိုတောက်ကြနေမှာကုလသမဂ္ဂမှစတင်လှုပ်ဆောင်တော့မှာဖြစ်ပါတယ်။သမရနဲ့ဝန်ကြီးချုပ်ပေါင်း60ကျော်နဲ့အခြားနိုင်ငံပေါင်း130ကျော်ကထိပ်ပိုင်းအရာရှိဒါဇင်ပေါင်းများစွာဟာနယူးယောက်မြို့မှာလာရောက်စုဝေးပြီးပြီးခဲ့တဲ့ဒီဇင်ဘာလကပဲရစ်မြို့ညီလာခံမှာရခဲ့တဲ့ယာတိဥရုပြောင်းလဲမှုသဘောတူညီချက်ကိုလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
တရင်တွေကိုဒေါခင်မျိုးတက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေကိုဆက်ပါမယ်။အရင်ဆုံးတော့သမ္မတဥဘမရဲ့အရှိအလဲပိုင်းဒေတာခီးစဉ်နဲ့ဆက်ပါမယ်ရှင်။ပင်လယ်ကွေ့နိုင်ငံတွေနဲ့သဘောထားကွဲလွဲမှုတွေရှိနေပေမဲ့စူပူမှုတွေရှိနေတဲ့အရှေ့အလယ်ပိုင်းဒေသတည်ငြိမ်ရေးအတွက်ကိုတော့ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားပြောကြားလိုက်ပါတယ်။ဒေသလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုကတာဝန်ယူတယ်လို့လည်း GCC လို့ခေါ်တဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေကိုအခိုင်အမာပြောကြားလိုက်တယ်လို့လည်း Saudi Arabia နိုင်ငံ Riyadh မြို့တော်ကနေ VOA သတင်းတောက် Mary Alice Selina ကသတင်းပို့ပို့ထားတာကိုဦးကျော်စန်းသားဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
တရရာရီယတ်ထိပ်ဒီဆွေးနွေးပွဲပြီးအမေရိကန်ပြည်ထောင်စုနဲ့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေး GCC အဖွဲ့ဝင်တွေဒေသတွင်းအကြတဲ့တွေအတွက်ပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြတယ်လို့အမေရိကန်သမ္မတဥဘမာကဆိုပါတယ
် I reaffirmed the policy of the United States to use all elements of our power to secure our core interests in the Gulf region
ပင်လယ်ကွေ့ဒေသကကျွန်တော်တို့အကျိုးစီးပွားလုံခြုံရေးမိတ်ဆွေနိုင်ငံတွေကိုပြင်ပကျူးကျော်မှုကကာကွယ်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အင်အားကုန်သုံးသွားမှာဖြစ်ပါတယ်ရှိဆက်ဘလို့ဆောင်ရွက်မယ်ဆိုတာလဲကျွန်တော်တို့သဘောတူညီကြပါတယ
်ပြိုကွဲနေတဲ့ဒီဒေသကိုတည်ငြိမ်အောင်လုပ်မဲ့ကိစ္စတွေလဲဆွေးနွေးခဲ့ကြတာပါ IS နဲ့ Al-Qaeda ကိုချေမှုန်းရေးယေမန်နိုင်ငံကဟူသီသဘုံတွေကိုထောက်ခံနေတဲ့အီရန်ရဲ့လုပ်ရက်တွေကိုလဲဆွေးနွေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုက Al-Qaeda နဲ့ IS တို့ဟာအဓိကအန္တရာယ်လို့ယူဆပေမဲ့ Saudi Arabia ကတော့အီရန်ဟာအဓိကပြဿနာဖြစ်ယူဆတယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့က Anthony Goldsman ကဆိုပါတယ်
One of the problems you really have is here the fact that the US perceptions and priorities which are perfectly natural given our national interests simply don't
ပြည်နာတစ်ခုကအမေရိကန်ရဲ့ယူဆချက်တွေဦးစားပေးမှုတွေဟာကျွန်တော်တို့ဘက်ကကြည့်ရင်တော့လုံးဝသဘာဝကျပါတယ်။ဒါပေမဲ့ဒေသရင်းနိုင်ငံတွေရဲ့အမြင်တွေအကျိုးစီးပွားတွေနဲ့အမြင်ထက်တူမကျပါဘူး
။အမေရိကန်ကပြုလုပ်ခဲ့တဲ့နျူကလ িয়ার သဘောတူညီမှုကိစ္စအပါအဝင်အီရန်နိုင်ငံနဲ့ပတ်သက်ပြီးအဓိကကွဲလွဲမှုတွေရှိနေပါတယ်။သမ္မတဥဘမာကဒီကိစ္စဟာသဘောတူညီပြီးသားဖြစ်တယ်လို့အခုလိုပြောပါတယ
် The issue is not the need for shared cooperation to deter against Iranian provocations on that we're all agreed I think that there has been concern even when we were working on the Iran nuclear deal that if we
ဒါကကျွန်တော်တို့သဘောတူထားတဲ့အီရန်ရဲ့ရန်စားမှုကိုဟန်တားဖို့ပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့ကိစ္စမဟုတ်ပါဘူး။ဒီအတွက်ကျွန်တော်တို့အားလုံးသဘောတူညီပြီးသားပါ။အီရန်ရဲ့နျူကလ িয়ার သဘောတူညီမှုကိစ္စဆွေးနွေးကြစဉ်ကလေးကအီရန်ဟာဒီသဘောတူညီချက်ကြောင့်ပိုအားတက်သွားပြီးရန်ဆောင်မှုတွေပိုလုံလာလိမ့်မလားဆိုတာကိုကျွန်တော်တို့တွက်ခဲ့ကြပြီးသားပါ
။ဒါပေမဲ့ကွဲလွဲမှုကိုနှစ်ဖက်စလုံးကခပ်ပေါ်ပေါ်ထားပြီး Saudi Arabian Salman ကဒီဆွေးနွေးပွဲဟာအပြုသဘောဆောင်ပြီးအကျိုးရှိတယ်လို့ပြောကြပါတယ်။IS နဲ့ Al-Qaeda တိုက်ခိုက်ရေးအတွက်ပူးလုဖို့လိုအပ်တယ်လို့လည်းသဘောတူညီကြပြီးအထူးတပ်ဖွဲ့တွေပေါ်ဆောင်နိုင်ရေးအတွက် American ပြည်ထောင်စုကပုံမှုကူညီသွားမယ်လို့လည်းသမ္မတကပြောပါတယ်။ဒါပေမဲ့လည်းပဋိပက္ခတွေအကွဲအပြဲတွေရှိနေစေဒီဒေသတည်ငြိမ်ရေးအတွက်စစ်မှန်တဲ့လမ်းစဉ်တရားကိုမချမှတ်နိုင်ပဲဒီထိပ်သီးဆွေးနွေးပွဲပြီးဆုံးသွားတာဖြစ်ပါရခင်ဗျာ
။ဦးကျော်စန်သာပြောပြခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့မြန်မာသတင်းဆောင်မတွေကိုဆက်လက်တင်ဆက်သွားပါမယ်။
လက်ရှိဆိုရတော်ဝင်ရှိသူတွေရဲ့နှစ်တကူစုတောင်းမင်ကုန်းတွေမှာငញ្ញန်ရေးကိစ္စကိုအလေးထားထည့်ပြောသွားကြပါတယ်။ဒါပေမဲ့လည်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရစစ်တပ်ကြားတိုက်ပွဲဖြစ်တဲ့အတန်းတွေကြားနေရဆဲပါ။အစိုးရသည်လက်ထက်ငញ្ញန်ရေးဖော်ဆောင်နိုင်ရေးအလားအလာပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲ။ဒီအစိုးရအနေနဲ့ငញ្ញန်ရေးဖော်ဆောင်ရေး အောင်အောင်မြင်မြင်လုပ်နိုင်အောင်ဘာတွေလုပ်သင့်တယ်လို့အကြံပေးချင်ပါတယ်အခုလာမယ့်စနေညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
သောရရှင်တွေအနေနဲ့စနေနေ့ည9:00နာရီအစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင်။အခုမြန်မာသတင်းဆောင်မတွေကိုဆက်ပါမယ်။မြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရဲသားအစိုးရတွေတက်လာပြီးတဲ့နောက်ရပိုင်းအတွင်းမှာပဲတိုးတက်မှုတွေတွေ့ရတယ်လို့နိုင်ငံတကာငြိမ်းချမ်းရေးဆိုင်ရာ American အခြေစိုက် Carnegie Endowment အဖွဲ့ရဲ့သုတေသီတွေကပြောပါရတယ်။မြန်မာနိုင်ငံလူ့ခွင့်ရေးမှာအများလက်ညှိုးထိုးစရာဖြစ်နေတဲ့နိုင်ငံရေးကျင်းသားတွေနဲ့ပတ်သက်ပြီးသူတို့ကိုလွှတ်ပေးမယ်ဆိုတာသိနေပေမဲ့အခုလောက်မြန်မြန်လွတ်မြောက်လာလိမ့်မယ်လို့ဘယ်သူမှထင်မထားကြဘူးလို့ဆိုပါရယ်ဒီကိစ္စမှာမမျှော်လင့်ပဲစစ်တပ်ဘက်ကပူးပေါင်းဆောင်ရွက်တာကိုတွေ့ရတဲ့အတွက်မြမအနာဂတ်နဲ့ပတ်သက်ပြီးအားတက်မိတယ်လို့လည်းသူကပြောပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြပါမယ်ရှင
်မြန်မာနိုင်ငံမှာ April 1ရက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရတက်လာခဲ့ပြီးတဲ့နောက်ပိုင်းတွေ့ရတဲ့အဓိကတိုးတက်မှုဟာနိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးကိုပထမဆုံးစပြီးလှုပ်ဆောင်ခဲ့တာလို့ Carnegie Endowment အဖွဲ့ကအာရှရေးရာသုတေသီ Vikram Nehru ကပြောပါတယ်
။ Well it is and it's impressive to see how fast the NLD administration is going about
NLD အစိုးရအနေနဲ့နိုင်ငံရေးကျင်းသားတွေကိုအချိန်တိုအတွင်းမှာဒီလောက်မြန်မြန်လှုပ်ပေးခဲ့တာကစိတ်ကိုအထင်ကြီးစရာကောင်းပါတယ်။ဒီလောက်မြန်မြန်လွတ်လာမယ်လို့ဘယ်သူမှမထင်ထားပါဘူး။ဧပြီလ9ရက်နေ့ကစပြီး133ယောက်လွှတ်ပေးတယ်မကြာခင်မှာပဲ83ယောက်ထပ်ပြီးလွှတ်ပေးတယ်အခုလည်းနောက်ထပ်လွှတ်ပေးဖို့ကြိုးစားနေတာတွေ့ရပြီးကျန်တဲ့နိုင်ငံရေးအကျဉ်းသားတွေကငြင်းချမ်းစွာဆန္ဒပြသူတွေမြေယာအသင်းခံဖို့ဆန္ဒထုတ်ဖို့သူတွေအတွက်ပါလုပ်နေတာမို့အခုလောက်မြန်မြန်လုပ်နေတာအတွက်စိတ်အားတက်ဖို့ကောင်းပါတယ
်ဒေါန်ဆန်းစုကြည်နိုင်ငံတော်၏အတိုင်ပင်ခံယာရုကိုစတင်ယူလိုက်ချိန်မှာပထမဆုံးကြေညာချက်ထုတ်ပြန်ပြီးနိုင်ငံရေးအကျဉ်းသားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအများဆုံးပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးပမ်းသွားမယ်လို့ပြောဆိုလိုက်ပြီးချက်ချင်းပဲအရေးယူဆောင်ရွက်ခဲ့တာပါဒါအပြင်လက်ကျန်နိုင်ငံချင်းသားအလုံးရဲ့အမှုတွေအလုံးကိုအပိသက်ရုပ်သိမ်းနိုင်ဖို့အတွက်ပြည်ထောင်ဝန်ကြီးဌာနကစတင်စီစဉ်နေပြီးလွှတ်ပေးဖို့အတွက်စီစဉ်နေသူ200လောက်ရှိတယ်လို့သမရယုံဝန်ကြီးဌာနကပြောပါတယ်အချင်းချာနေရာကနေလွတ်မြောက်လာတဲ့တက်ချွာလှုပ်ရှားသူတွေရဲ့အမှုတွေကိုတရားလိုဖြစ်နဲ့တရားဆွဲဆိုထားတဲ့ရဲတပ်ဖွဲ့တွေကရုပ်သိမ်းပေးခဲ့တဲ့အပြင်အခုလိုပြည်ထောင်ဝန်ကြီးဌာနရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအနာဂတ်အတွက်အားတက်မိတယ်လို့ပြောပါတယ်
။ Also quite encouraging is that it's the Myanmar police who will eventually drop
ဟာတကယ်အားတက်ဖို့ကောင်းတဲ့ကိစ္စပါ။မြန်မာရဲတပ်ဖွဲ့ကနေဒီအကျဉ်းသားတွေအခုကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။ဒီအချက်ကဘာကိုပြတ်တယ်လဲဆိုတော့ရဲတပ်ဖွဲ့ကိုကွတ်ကဲတဲ့ပြည်ထောင်ဝန်ကြီးဌာနကိုကင်တွယ်သူဒုတိယဗိုလ်ချုပ်ကြီးကျော်စွေကစစ်တပ်ကခံထားတဲ့သူပါ။သူကအစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါဟာသိကိုအားတက်စရာကောင်းတဲ့လက္ခဏာပါ
။မြန်မာနိုင်ငံမှာအရင်အစိုးရကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အပြစ်ရရေးစာချုပ်ကိုချုပ်ဆိုနိုင်ခဲ့ပေမဲ့အခုထိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တိုက်ပွဲတွေဆက်ပြီးဖြစ်ပွားနေဆဲပါ။ဒီအချိန်မှာဒေါန်ဆန်းစုကြည်ကတချို့တိုင်းရင်းသားတွေအတွက်ကိုယ်ပိုင်အုပ်ချုပ်ရေးပေးမယ်လို့ပြောဆိုမှုတွေနဲ့ပတ်သက်ပြီးမစ္စတာနေရူရဲ့အမြင်ကိုကြည့်ရအောင်ပါ
။ Well it's a positive statement but so far it hasn't really been translated into action with respect
ဟာကြီးညာချက်ပဲရှိပါသေးတယ်အခုထိတော့လက်တွေ့ဘာမှဆောင်ရွက်တာမရှိသေးပါဘူးအဲ့ဒါအတွက်ငင်းညာရေးလုပ်ငန်းစဉ်တွေအပြစ်ခတ်ရဆေးရေးအတွက်ဆွေးနွေးမှုတွေပန်ကြားမှုတွေမတွေ့ရသေးပါဘူးဒါဟာစုစစ်ထရားခံယူထားမှုကိုပြောတာမျိုးဖြစ်ကောင်းပါတယ်ဒါဟာမှန်ကန်တဲ့ပြောကြားမှုပါအခုချိန်မှာငင်းညာရေးလုပ်ငန်းစဉ်ကရဆိုင်နေတာမို့ဒါကိုပြန်ပြီးရှင်းတာအောင်လုပ်ပေးရမှာပါအ
ုပ်ချုပ်ရေးပိုင်းနဲ့လွှတ်တော်မှာတိုင်းရင်းသားတွေကိုထိတ်တန့်နေရတွေပြီးပြီးကင်တွင်နေတာမို့ရှေ့လှုပ်ဆောင်မှုတွေဟာစိတ်ဝင်စားစရာဖြစ်နေတယ်လို့လည်းပြောပါတယ်ဒါအပြင်ပြည်ရင်းမှာရိုက်ခတ်မှုရှိနေတဲ့ရိုဂျာအရေးနဲ့ပတ်သက်လို့တော့အခုထိဘာမှတိုက်ရိုက်ပြောဆိုတာမျိုးမရှိသေးဘူးလို့ပြောပါတယ်။မြန်မာနိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်နေပြောင်းလဲနိုင်မှုအတွက်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရမယ်လို့ဒေါန်ဆန်းစုကြည်ကယုံကြည်ထားတာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်မယ်လို့ပြောရတဲ့ပတ်သက်ပြီးမစ္စတာနေရူက
Well obviously she means two things the first is to remove article 59
သူစလိုဂျီနာနဲ့ပတ်သက်ပြီးနှစ်ခုတွေ့ရပါတယ်ပထမတစ်ချက်ကသူ့ကိုသမ္မတမဖြစ်အောင်တားဆီးထားတဲ့ပုံမှန်50ကိုဆက်လုံးကိုဖယ်ရှားဖို့ပါနောက်တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေထဲမှာအထက်လွှတ်တော်အလွှတ်တော်နေရာ25နေရာကိုစစ်တပ်ကယူထားတဲ့အတွက်ဆော့ချဖို့ပါဒါဟာမဖြစ်နိုင်တာကိုတွေ့လာတဲ့အခါမှာတော့သူကဒါကိုစိတ်မပြောတော့ပဲ NLD အစိုးရအနာလွှဲပြောင်းရယူရေးကိုအယုံဆက်ခဲ့ပါတယ် ဧပြီလတရနေ့ NLD အစိုးရတက်လာတဲ့အခါမှာဒီကိစ္စကိုလုံးဝဘေးဖယ်ထားလိုက်ပြီးအရသာအစိုးရဥဆောင်နေရဲဆိုတာရှင်းရှင်းလင်းလင်းပြသခဲ့ပါတယ်။ဒါကြောင့်ရှေ့ဆက်ဘယ်လိုစခန်းသွားမလဲဆိုတော့စောင့်ကြည့်ရမှာပါ။အခုထိတော့သူရဲ့လှုပ်ရှားမှုကမြန်ဆန်လှတယ်လို့ရှေ့ဆက်သွားနေပါတယ်။မျောလင့်မထားပဲစိတ်ကိုလှင်းမြန်နေပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီနှိမ့်ကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဿနာနဲ့တိုင်းရင်းသားပြဿနာတွေအပြင်အရေးအကြီးဆုံးကစီးပွားရေးတိုးတက်ဖို့အတွက်လှုပ်ဆောင်ရမှာမို့ဒီစီးပွားရေးကဏ္ဍကိုဘယ်လိုကင်တွယ်မလဲဆိုတာကိုလည်းစောင့်ကြည့်ရမှာဖြစ်ပါတယ်လို့ပြောပါတယ်
ဒေါက်ခင်မျိုးသက်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုပြောပြပါအောင်မယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံစလုံးအတွက်ကုန်ပစ္စည်းတင်သွင်းမှုတွေမှာအရေးပါလာတဲ့နယ်စပ်ကိန်းနှစ်ခုကိုမြန်မာဘက်ကပိတ်ပစ်လိုက်ပါတယ်ထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်အတွင်းကန်ထိန်နယ်ရန်တွေကိုထိုင်းဘက်ကဆက်ပြီးတော့တိစောက်နေတာကြောင့်မြန်မာဘက်ကအခုလိုပိတ်လိုက်တာဖြစ်ပါတယ်။ဒီတော့တွေ့မှာပဲထိုင်းဘက်ကလည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့တပ်ခရိုင်ဝန်တို့ကဂိတ်နေရာတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့ကန်ထိန်နယ်ရန်တိစောက်မှုကိုယာယီရန်နာထားလိုက်ပါတယ်။အခြေအနေအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOE သတင်းတောင်မတ်အေးမာကဆက်ပြောပြပါမယ်ရှင်
။ထိုင်းနဲ့မြန်မာကြားတောင်ရင်းမြစ်ပေါ်မှာရေတိုက်စားမှုတွေကိုတားဆီးနိုင်ဖို့အတွက်ထိုင်းနိုင်ငံဘက်ကကန်ထိန်နယ်ရန်တွေတိစောက်နေတာဟာနေဆက်တလျှောက်နေရာအတော်များများမှာပြီးစီးသွားခဲ့ပါပြီအခုလက်ရှိမှာတော့မြန်မာဘက်ကကန့်ကွက်ထားတဲ့ဂျားကကန်ထိန်နိုင်ငံတွေကိုဆက်လက်တိစောက်နေတာကြောင့်မြန်မာဘက်ကဂိတ်30နဲ့ဂိတ်7ကိုပိတ်လိုက်တာလို့သိရကြောင်းမြောက်ရီမြို့ကန်ကအခုလိုပြောပြပါဗျာအဲ့
ဒါကိုရက်ခိုင်းလို့အဲ့ဒါသူတို့ကရက်ခိုင်းတယ်ပေါ့နော်စမလုံးကိုရက်ခိုင်းတာဝဲတာကိုမရက်ပေးလို့ဆိုပြီးတော့ပိတ်လိုက်တာဘာဘာမဒီဘက်ထားပိတ်လိုက်တယ်လို့ပြောတယ်ပြောတယ်ဂိတ်30ဂိတ်30နှစ်ကျော်တော့ကျော်ပိတ်ထားတယ်ဟုတ်တယ်အဲ့ဒါဟိုအခွဲအပိတ်ထားတာဒီဘီဂျေကပိတ်တာမဟုတ်ဘူးအခွဲဆုံးမြဝတီမျိုးကအခွဲဆုံးပေါ့နော်ဒီဌာနဆိုင်အခွဲဆုံးကသွားပိတ်ထားတာအခုတစ်ချက်ရက်ထားတယ်တွေ့တယ်အခုကျွန်တော်တရားသတိလာခဲ့တယ်နှစ်ဖက်ဒီဘက်ဂိတ်တွေပိတ်ထားတယ်ဟုတ်ပြန်တယ်ရက်ထား
အဲ့ဒီဂိတ်တွေဟာနေကြားဆောင်တက်ပိုင်ဂိတ်တွေဖြစ်ပြီးအဲ့ဒီနေရာကနေဘန်ကောက်ကနေပြန်လာတဲ့လူတွေကိုငွေညှစ်တောင်းခံတာတွေလောင်းကစားဝိုင်းနေနဲ့လူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့နေရာတွေလည်းဖြစ်ပါတယ်။တောင်ရင်းမြစ်တစ်လျှောက်တရားမဝင်ဂိတ်ပေါင်း30လောက်ရှိပြီးနေကြားဆောင်တက်က10ဂိတ်ကျော်လောက်ရှိပါတယ်။တခြားဂိတ်တွေကတော့ဒီကနေ့မှတော့လူသွားလူလာတွေကိုကန့်တက်လိုက်ပြီးပိတ်လိုက်ဖွင့်လိုက်လုပ်နေပေမဲ့ကုန်စည်စီးဆင်းမှုအများဆုံးဖြစ်တဲ့ဂိတ်ကြီးနှစ်ခုကတော့မနေ့ကတည်းကပိတ်ထားလိုက်တာပါ။ထိုင်းလူမျိုးတွေကတော့ဒါဟာကန့်ထိန်နိုင်ရန်တိစောက်တာကိုမြန်မာဘက်ကခြေနှက်မှုမရှိတဲ့အတွက်ပိတ်လိုက်တာလို့ပြောပြပါတယ
်။ဘောနံပါတ်7နံပါတ်7ဟိုဟိုမှာစီးနေနေရတယ်ဟိုပါလေကစီနိုလေကစီနိုစီးနေနေရဟိုဟိုဘက်ကပဲဒီကြည့်ရတယ်သူနေရာမှာဟိုဆက်တယ်မယ်တယ်မယ်ဒီလိုကကြည့်ရဆက်ပြကမ်းတယ်မော်ဒူလရေလာမြဲတာရေလာမြဲတာရေလာခိခိုက်ဆိုတော့သူကန်ထားတော့ဒီကန်ထားပြီနော်ဟုတ်ပါကဲလို့ဟုတ်ပါကဲလို့လည်းဟုတ်ပါကဲလို့မကြည့်နဲ့မပေးလို့ဘူး
။တကြံရဲ့မတိုင်ခင်မှာကရင်ပြည်နယ်ဝင်းကြီးကျောက်လာရောက်ချိန်ဒေသခံလူတို့ကမြဝတီမြို့မှာလက်နက်ကင်တွေကငွေညှစ်တောင်းခံတာတွေလောင်းကစားဝိုင်းတွေအကြောင်းနဲ့လက်သိမ့်မြေသိမ့်မှုတွေတိုက်ကြခဲ့တယ်လို့ဆိုပါရယ်။အခုဂိတ်နဂိတ်ဟာဖမ်းဆီးခံရတဲ့မြန်မာတွေကိုထိုင်းနိုင်ငံဘက်ကလူဝင်မှုကြီးကြပ်ရေးတွေကပြန်လည်ပို့တာကိုလက်ခံပေးနေတဲ့ဂိတ်ဖြစ်ပြီးမြန်မာပြည်သားတွေကိုငွေညှစ်တောင်းခံမှုတွေရှိနေတဲ့နေရာလို့လည်းပြောကြပါရယ်။အခုပိတ်လိုက်တာဟာကန်ထိန်နိုင်ငံတိစောက်မှုနဲ့ပတ်သက်လို့ခြေလှယ်မှုမရှိတာအပြင်ဆယ်စုနှစ်တခုကြာကြာဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်အစိုးရတည့်ရဲ့လှုပ်ဆောင်ချက်တစ်ခုလည်းဖြစ်နိုင်တယ်လို့လည်းမြောက်ရီမြို့ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ဝင်တဦးကပြောပြပါတယ်
။မြေနေရာလေးမြေမှာတောက်မြေနေရာကြီးတဲ့စီကြမလားအဲ့ဒါတို့ကဟိုမှာဆက်ရန်နေရာကြီးနေတယ်သူထိုးနေကြတယ်လေအဲ့ထိုးနေကြတာကြတော့အဲ့ဒီကိစ္စတွေလည်းပါတယ်ပေါ့နော်သူကဒီဘန်ကောက်ပြန်နေပါတယ်အဲ့ဒီမှာဝင်ထွက်လောက်တာကြီးလည်းအဲ့ဒီကိစ္စတွေလည်းပါတယ်လေဝင်ထွက်လောက်တာဆိုတာကတော့တက်ဆန်နေတောင်းတာဟုတ်လားဘမဘကကြီးရပါဘမဘကကြီးတာမဘမဘကကြီးတာဘမဘကကြီးတရားကို1900ယူရမရဲ့အဲ1900မပေးနိုင်ဆိုဆိုချင်းဒီလုတ်သမားတွေကဆိုချင်းအဲ့ဒီအကုန်တော့အဲ့ဒီဂိတ်ဒီဆိုင်ဘမဘကချမ်းပါပေါ့နော်ဒီကင်းသူတို့ကမှအဲ့ဒီထဲမှာသူတို့ကလှောင်လာတယ်အမတရားဝယ်စားတွေကလေဝယ်စားတွေကလှောင်လာတယ်လှောင်လာတော့နိဇာရကိုသူတို့ဖုန်းပေးဆက်တယ်သူတို့ဖုန်းနံပါတ်ပါလာချင်းဆွေမျိုးဆိုဆွေမျိုးတော့လည်းကောင်းအဲ့ဒီမျိုးနိဇာဆိုဖုန်းပေးဆက်တယ်ဖုန်းပေးဆက်ချင်း1900လည်းယူ1900လည်းယူဆိုချင်းသူတို့အဲ့မှာသူတို့ကြွေးလာတာပေါ့နော်သူတို့ဟိုအင်းလေးအင်းလေးထားရတဲ့အဆောက်တွေနဲ့ပေါ့အမရဲကိုလိုမီးယားပေါ့ပြင်ကိုတရေကြမယ်ဆိုရင်ဗတ်တရားသူတို့တူတယ်။နေရကြမယ်ဆိုဗတ်နေရသူတို့တူတယ်။အဲဒီပုံစံမျိုးလေးတွေပေါ့အမအင်းလေးလောက်တိုင်းရရှိတယ်လေ
။
ဟိုလက်တော်လက်လူတွေကိုတော်မယုံတော်မယုံကနေလက်မထိုးလက်မထိုးဆိုရင်ဒီဒရပ်ဝါတွေတော်ချ။အဲတော်ချပြီဆိုရင်ဒါကိုမှနိုင်ငံတကာရောက်ပြီးလူဒုက္ခမဖြစ်ဘူးပေါ့။အ
ဲ
အဲ့ဒီဟာတွေကိုလည်းပကြောက်ချီစီနေတာပေါ့နော်ကျမတို့ကအဲဒီအထက်ကနေပြီးတော့ညွန်ကြားလာမယ်ဆိုသူဆင်းရတယ်ဘယ်လိုမျိုးဖြစ်သွားနိုင်မလဲအမရဲကိုကြီးကျုံလည်းအဲ့ဒါတွေကိုလုံမထင်တာပဲ။ဒီထဲမှာချက်လက်တွေယူရတာကို
Dilo pay like bidan now maro, time sit up back at Dawin Shidu in it, Takaya window, lay out tissue get be, Tanang and Becca, containing any tisan nebuli gule, Jana like bare, Yama Beccaro, containing any tisan and mumashida rejal, time Becca select tisan nemeso ye, ye zi la ya, Tuba and go by and yebwa boya, death on Johnny Tilan and be, name ye saya and yebwa murile, Tilan and Naja, Macha digging abe, Yama Becca, Tasi murile, loke variation.
May Madrin people get up your parish, a could be ring at the rainbow summer, so you know, ye can chow lare in lake and ye a chain ne blue sheet the leggy alma. El Nino yadi utu piercing jaw, champion ne down by my sheet in lake and the pivy ye can chow lave me. Natown to say don't allow tea or chain name so bulo in that dying the lumio when you got your worry. In lake and ye net wabi me, salary, toala luyanis, a pibiro, key doa edere, toala nija sevelu, in lady dagan regale biovare, a piercing raw, view either in now, mammy minkanga, the rain people tawarishin.
Okay. Natong such how cune, drain, pintane, any new yadu jaw, mokong ye shabby, thine pine, yazu, ye pilla moops at the nago, yin sign nija, rapchabare, nissin, ye can't chow moops at the nago, yin sign yare. Champion, it don't manga, illigaha, any new argon in the town such a kunima, can drain yine melee, not how to say runga tesai, miaji tatarelo, in the taina lumu winji, tada tonang up your body.
Ye kani to the ha, are the room, yamia of pure jarry. That may go out with it. Not how to say runga lau, chinim smoothie one. Not how to say runga, in lema, could be lau shiniama, don't be on the jump, a donkey who's so away. A guara, in a lema, happy lau shiniama. Now, for Indian Chongne, who are the Sassan, Aya Yuan Magaro, Sari Yaitare, a good solution. She and Nijidom Duanang was, no, she born Duanang anytime she were.
In Ligan, ye can Chowyaraha, Gandwin Siwine, ye ne, Bemi, see Twitter, ye, Mamiatara, John Pippi, Yayi Pishine, and Nine, Laya say Liri Lutarajau, Gandwin, Dwala Lu Yan Idlo. Yishi to adore the Bawa Bowinjin, think the ye season we, Losanwu Lurelu, Dota Tonang up your worry. Illegan lema ye in a choppy, Ganakama ye in a don't be low shindy debi, Dola Lu Yare, Chinido, Shindy Direlu, in Lady Dagan we got your worry. Illegan ye ne dobi mele, Kayi Dori, Payapu Ederi, Lani Jarume Pietelu, Pono Pia Goga, Puewin, Utan Winga Kulu, your worry.
A tinum thing Makong that in a year shinide.
พยายามตัวพยายามเอเดเลยแต่เราไม่มีอะไรจะทำเลยไอ้ยังไม่ได้เนี่ยสายเนาะที่เนี่ยเป็นเนี่ยปุ๊บจะรู้เปล่าไหมยี่ฮะปุ๊บสิ่งเดียวเลยยี่ปุ๊บมีอะไรปุ๊บเดี๋ยวเนี่ยแต่ช้าเนี่ยสายเนาะที่เนี่ยไม่ชอบอ่ะอู้ตัวเล็กสิ่งเดียวเลยคุณเนี่ยด้วยอินลีดีดากันด้วยนี่เนาะใส่ผิวอินเนี่ยปัตตาลูกเข้าเข้าสีตัวลูกยี่มีอะไรจะเอาตัวตรงอินเนี่ยปัตตาลูกเลยเข้าเข้าจงนี่ยาราพี่บาร์เลยณท้องสักชั่วโมงละที่แ တ်သက်လို့စိုးရင်စရာရှိတယ်လို့ညောင်ရွှေမြို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအကြီးတန်းစီကိုထွန်းထွန်းခိုင်ကအခုလိုပြောပါတယ်
ဆန်းတော်ခိုင်းဆိုတော့ဒါပေမဲ့တော့လူလာလူရောရနေကြတယ်ဗျအဲတော့ပါဟိုတချို့ရွာတွေတော့အဝင်လန်နေပြီတော့ခြောက်တာပေါ့နော်အဲမိုးသားမရွာလို့ဆိုတော့ကျွန်တော်အင်းလေးကန်ရတော့တော်တော်လေးချင်းချင်းဖိုးရလိမ့်မယ်မိုးရွာမှာဒါကျွန်တော်ဆိုတာအင်ဂျီပြန်ပြေးတော့ပဲမြို့သွားတာဟုတ်အကွာဝင်တဲ့ချောင်းတွေကလည်းမဝင်နိုင်တော့ဘူးဆိုတော့အဲ့ဒီရှိတဲ့ရေကရေကလည်းသူအငွေပြန်တာနဲ့နောက်ကစိရေကျွေးရေတုံးတာနဲ့နောက်ရေတောင်ဘက်ကိုဆက်ပြီးစီစဉ်တာနဲ့ဆိုလို့ဆိုတာဒီနှုံတိမ်သွားမယ်ဆိုဆိုတော့အရင်နေ့တည်းကသိုးသွားနိုင်တဲ့အခြေအနေရှိနေပါတ
ယ်ရွာပေါင်း400ကျော်ရေပေါ်ရွာ80ကျော်ရှိတဲ့အင်းလေးကန်အနေနဲ့2010တုန်းကလောက်ကန်တွင်းသွားလာရခက်ခဲမှုတောက်တုံးရေရှားပါမှုပြဿနာကိုဆူဆူဝါးဝါးမကြုံတွေ့ရပေမဲ့လည်းအခု2016ပြင်းထန်အယ်နီညိုရာသီဥတုဖြစ်စဉ်ကြောင့်ဒေသခံတွေအနေနဲ့ရေခမ်းခြောက်မှုရဲ့နောက်ဆက်တွဲပြဿနာတွေကိုပိုပြီးစိုးရိမ်နေကြတာလည်းဖြစ်ပါတယ်ရှင်
။မမြင့်မြင့်ခိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တကြံအပြည့်အဖြစ်များတဲ့နာယောဂအကြောင်းတင်ဆက်ထားတဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့2026 April 22ရက်တောက်ကြနေမနေ့ကင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလှိုင်းနိုမီတာ24 32နဲ့40အပြင်လှိုင်းလက်မီတာ190ကနေဆက်ပြီးထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနေ့ကင်းအင်္ဂလိပ်သင်ကန်းစာစီစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်
။ရေကမတတ်ရှင်ခဲ့လို့ရှိရမှာနော်။ဒါမှအပြင်းသားရှိတဲ့အလယ်နာရှိတယ်အတွင်းနာရှိတယ်အပြင်းနာနဲ့အလယ်နာ
တကြံပြီးဖြစ်များတဲ့နာယောဂါတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ကြရမှာပါနောက်ပိုင်းမှာလည်းတိုင်းရင်းသတင်းတောက်တွေတင်ဆက်နေတဲ့တိုင်းရင်းသားဒေသတွေကနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေကိုကြားကြရမှာဖြစ်ပါတယ်ရှင်အခုပြောသွားခဲ့တဲ့စီစဉ်တွေကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာကြရမှာဖြစ်ပါတယ်ဒေါ်လာလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီကိမ်နဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆလုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတယ်ဆိုတဲ့စကားလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလုံးပါတယ်ဒါကြောင့် sprite ကလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ EDM ဆိုရဲသဘိုက်ဒီပဲကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြေတားလက်ဆောင်တွေပေးတာမျိုးတခါတည်းရန်လဲငွေသိမ့်နဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမျက်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောရရှိများကြားဘူးကြပါလိမ့်မယ်။တနည်းအားဖြင့်တော့မဲလုံးပေးတာငွေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှံကော်မတီကသဘောတူညီချက်မှာမဲလုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့ဒေဗီရပါတယ်။ဥမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်လန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝင်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လတ်ထိုးတဲ့အပြုအမူမျိုးလုပ်တဲ့ဆိုရင် EDM အသုံးအရာဘယ်လိုပြောမလဲ
Sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်မနက်ခင်းအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးနားဆင်ကြရမယ်ကျမကြီးကဏ္ဍမှာတော့တကြံအပြီးမှာဖြစ်လေဖြစ်တာရှိတဲ့နာယောဂါတွေနဲ့ပတ်သက်ပြီးနာနှခေါင်းလည်ချောင်းအထူးကုနဲ့စေတက္ကသိုလ်1နာနှခေါင်းလည်ချောင်းဌာနငိမ့်စားဌာနမှုပမောက္ခဒေါက်တာထွန်းသိန်းကိုမေးမြန်းပြီးတော့ကိုဝင်းမင်းကစီစဉ်တင်ဆက်ထားပါရရှင
်ဟုတ်ကဲ့ပမောက္ခဒေါက်တာသိန်းထွန်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီတကြံပြီးသွားပြီဆိုတဲ့ခါကျတော့တကြံမှာဒီကြုံလာတဲ့ဒီရေတံကြောင့်ပေါ့ဆရာเนาะနောက်နေတံကြောင့်ရောဒီနားနှာခေါင်းလည်ချောင်းဆိုင်ရာပြဿနာတွေတကြံပြီးမှာကြုံရလေရှိပါတယ်ဆရာအဲ့တော့ဘလိုယောဂါလက္ခဏာတွေကအများဆုံးဖြစ်ပြီးတော့အထူးဂရုစိုက်ဖို့လိုလဲဆရာ
။အများဖြစ်တကြံလည်တဲ့ခါကျလို့ရှိရင်နားနှာခေါင်းလည်ချောင်းဒီဥကောင်းပိုင်းကိုလေရေဆိုးတာပေါ့เนาะအထူးသဖြင့်ပက်တဲ့လူကလည်းဥကောင်းပိုင်းပက်တယ်ဗျာ။နော်ဒီကရကျနားမှာအကာအကွယ်မရှိဘူးဆိုလို့ရှိရင်နော်နားကိုဒါလိုက်ရေအရှင်းနဲ့ထိတတ်တယ်အခုပြည့်ကားမောင်းသွားတဲ့လူကိုအရှင်းလမ်းတော့ပက်လိုက်တဲ့အခါမှာနားထဲကိုရေအရှင်းဝင်သွားလို့ရှိရင် နားပြောင်းတာဆင်းနားစီကိုထိခိုက်တတ်ပါလေနားစီကိုထိခိုက်လို့ရှိရင်နားစီပေါက်တတ်တယ်ဗျာနားစီကခနာကိုမှာနားအကြအယုံခံစားတဲ့အကြီးကြီးဆုံးအင်္ဂါစိတ်ပိုင်းဖြစ်ပါတယ်တကယ်လို့နားစီပေါက်သွားခဲ့မယ်ဆိုရင်အကြံပြီးတဲ့အခါမှာနားပြီးတော့နေ့ရက်သုံးရက်ကြာလာလို့ရှိရင်နားဥရယ်နားနာလာတယ်နောက်ပြီးတော့အဲ့နားကနေပြီးတော့ကြည်လေးတွေလို့ငံကြီးလေးထွက်လာတတ်ပါတယ်ဒါကတော့နားစီပေါက်တဲ့အပြင်ကိုနားခဲကိုပိုးဝင်သွားတာပေါ့နော်သူတို့ပြည့်ရေကမတတ်ရှင်ခဲ့လို့ရှိရင်ပေါ့နော်နားမှာအပြင်းနားရှိတယ်အလယ်နားရှိတယ်အတွင်းနားရှိတယ်အပြင်းနားနဲ့အလယ်နားကိုခံစားပြီးတာကတော့နားစီပဲနားစီပေါက်သွားလို့ရှိရင်ရေကအလယ်နားကိုဝင်သွားပြီးတော့အလယ်နားမှာကြာကြာနေလို့ရှိရင်မကြခင်မှာပိုးဝင်လာတတ်ပါတယ်အဲ့ပိုးကြောင့်မလို့အနားစီအဖုတ်ကတဆင်ရေလေးထွက်လာပြီးတော့နားပြုံသွားတယ်တန်တန်ရည်လေးတွေပြည်လေးထွက်လာတတ်ပါတယ်
။ဟုတ်ကဲ့ဆရာ
။အဲ့တော့ခုနကပြောလို့ပဲနားချအောင်လေကြာလာတတ်ပါတယ်။နားဥတတ်ပါတယ်။နားနာတတ်ပါတယ်။နော်အခုလိုမျိုးနားထဲမှာအရေးထွက်လာပြီဆိုလို့ရှိရင်နားစီပေါက်တဲ့လက္ခဏာပါပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့နားစီပေါက်တာဒီလက္ခဏာတွေဖြစ်လာပြီဆိုရင်တော့ဟုတ်ကဲ့ဆရာ။အမြန်ဆေးရုံဆေးခန်းပြဖို့လိုမှာပေါ့ဆရာနော်
။ဟုတ်ကဲ့အမြန်ဆုံးတက်ကြွနဲ့နားနှောင်းလေကြောင့်ဆရာကိုပြဖို့လိုပါတယ်။နော်တကယ်လို့မပြခင်မှာဆိုလို့ရှိရင်ဟိုမရောက်ခင်မှာကိုကတော့နားနာတက်တာလေးစီးရတောက်ထားလို့ရပါတယ်။ဒါဆိုအန်တီဘိုတိတ်လို့ခေါ်တဲ့ပရိဇီဝစီးရတောက်ထားလို့လိုပါတယ်။တချို့ကတော့နားထဲကိုထည့်စီထည့်တာပေါ့နော်။နားထဲထည့်စီထည့်တာကတော့ရှင်းအောင်ပြောတဲ့ရမှသာဘယ်စီကိုသုံးတယ်လဲဆိုတော့သုံးလို့ထည့်တယ်ပါလေ
။ဟုတ်ကဲ့ဆရာ။ဒီနားစီပေါက်တာအပြင်ရောနောက်ထပ်အဖြစ်များတဲ့စိုးရင်ရတဲ့နားနဲ့ပတ်သက်တဲ့ယောဂရှိအောင်လားဆရာ
။နားကြီးပေါက်တာပြင်ဖို့တချို့တွေကြတော့ဥကောင်းကိုထိခိုက်ရင်ဖြစ်စီပါတော့ကြံရည်လေတို့လေထိခိုက်ပြီးလို့ရှိရင်ဥကောင်းအခွန်နဲ့အခွန်ပြင်းမှရှိတဲ့အတွင်းနာရောင်ဝဲပွဲဝတ်တတ်ပါတယ်အဲ့ခါကျလို့ရှိရင်မူးဝေအော်အမ်းနဲ့ခါပါဖြစ်တတ်ပါတယ်အဲ့ဒါကတော့အမ်တန်နီစီးရက်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီနေရာမှာဒီအတွင်းနာကဆရာကြီးဘလောက်ထိဒီဒုက္ခပင်နဲ့လေခုနလိုလက္ခဏာတွေဖြစ်လာတဲ့အချိန်မှာအမြန်မပြနိုင်ဘူးပေါ့နော
်ဝင်းနာကကြာအာယုံပြင်ကိုကိုခန္ဓာဘယ်လန့်ဆိုတာသူကထိန်းထားတဲ့အာယုံကြိုးလေးရှိတယ်။ရှိတဲ့အကြောင်းမလို့အဲ့ဘယ်လန့်ဆိုအောက်သွားတတ်တယ်။ဒါကြောင့်အတွင်းနာအထိပြီဆိုရင်လူကမူးရယ်ဟန်တယ်။ဖြာလဲပြီးတော့မူးရယ်။နော်နားဥရယ်။နားကြာရဟူတော့ပြစီတတ်ပါလေအတွင်းနာမထင
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနှစ်ခုအပြင်ပေါ့ဆရာနော်။နားစီပေါက်တာနဲ့ဒီအတွင်းနာထိတာအပြင်တခြားရောဆရာကြီးအဖြစ်များတဲ့စိုးရင်ရတဲ့ယောဂလည်းရှိသေးလား
ဖြစ်များတဲ့အများဆုံးကတော့ကျွန်တော်တို့နားထဲကိုရေဝင်ပြီးတော့နားထဲမှာနဖာကြီးရှိတယ်အဲ့နဖာကြီးကရေကိုသူကစုပ်ယူတတ်တယ်စုပ်ယူတတ်တော့နဖာကြီးကပွားပြီးတော့လေနားပြုံပြေသွားပြီးတော့နားပြုံရောင်းလာတဲ့အတိတ်ဖြစ်ပါတယ်အဲ့ဒါကတော့လူတော်များများဖြစ်တတ်တယ်အများအဖြစ်ကျွန်တော်တို့နဖာကြီးကိုမသတ်ရှင်းနိုင်တဲ့လူတွေပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအပြင်းအားရောက်လို့ရှိရင်ဟုတ်ကဲ့ပြောပါဆရာလက္ခဏာတွေ
လက္ခဏာတွေကတော့နားပိတ်သွားတယ်ဗျာနားမချတော့ပင်သွားတာနောက်တစ်ခုကရမ်းကြိုက်လာတယ်အဲ့လိုမနေတော့ကြီးကြိုက်လာတယ်နောက်တစ်ခုကတော့ဒီနားတွေကဘုကနာပိုးဝင်တဲ့လက္ခဏာရှိတော့လေပြည်တွေထွက်တတ်ပါတယ်တစ်ခါပြန်ကြလို့ရှိရင်ရိုးရိုးပြည်မဟုတ်ပဲနဲ့ပိုဆွဲတဲ့ယောဂဆိုရင်အမဲပတ်လေးတွေလိုက်ထွက်လာတယ်ပိုဖတ်လေးတွေ
ဟုတ်ကဲ
့အဲ့ဒါကြလို့ရှိရင်တော့ဒီလက္ခဏာရှိလို့ရှိရင်နိစ္စတဲ့ဆရာဝန်တွေကိုအများဆုံးပြဖို့လိုတယ်တကယ်လို့အဲ့ဒီမတိုင်ခင်မှာဆိုလို့ရှိရင်အနာတက်တာလည်းရှိကျွန်တော်တမလို့ရှိရင်အန်တီဘိုတစ်တောက်ထားရပါတယ်ဒါပေမဲ့တက်ချက်နဲ့ဆရာကိုပြည့်စစ်တင်တာပါဆိုဒီနဖာကြီးပွားနေတဲ့ဟာကိုလေပျော်ဝအောင်လုပ်ပြီးတော့ထုတ်ရင်ထုတ်ပေါ့မထုတ်လို့ရှိရင်တော့ခုနနားပြုံကရောင်လာတာနဲ့နဖာကြီးပွားလာတဲ့နှစ်ခုပေါင်းပြီးတော့တော်လို့ခံရဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီဆေးရုံစေခံပြတာတော့အကောင်းဆုံးပါဆရာနော်ခုနကလက္ခဏာတွေပေါ်လာပြီဆို
တော့ဟုတ်ကဲ့အကောင်းဆုံးပါဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဆရာဟုတ်ကဲ့ဒီနားနဲ့ပတ်သက်ပြီးတော့ဒီတကြံကာလတော့ပြီးသွားပြီပေါ့ဆရာရဲ့နောက်ပိုင်းကာလတွေမှာလည်းဒီရေနဲ့ထိတွေ့တာတို့ဒဏ်ရာရတာတို့ဆက်ဖြစ်နိုင်တဲ့အတွက်ဒီယောဂါတွေကနေကာကွယ်ဖို့အတွက်ဆိုရင်ဘလူကာကွယ်တွေလုပ်တင်လဲဆရာရဲ့နားစီပေါက်တာကနေစပြောပြပေးပါလား
အများကြီးတော့ကျွန်တော်တို့နားကိုအရင်တုန်းကနားပြူထားတဲ့လူလားနားပြီမယူဘူးတဲ့လူလားအရေးကြီးပါတယ်တကယ်လို့နားပြူဘူးတဲ့လူဆိုရှင်เนาะခေါင်းလျှော်ရင်ရေချုံးလို့ရှင်ရ ရေမွင်စရာပါဘူးနားတယ်ကိုလေရေဝင်တိုင်းပြည်ပြန်ယူတတ်ပါတယ်အဲ့ဒါတော့ကာကွယ်နေနဲ့လေနားတယ်ကိုရေမွင်အောင်တချို့ကတော့ဘာလဲဆိုတော့ဟိုနားတယ်ကို ear plug လေးဆိုပြီးတော့ခေါင်းလျှော်လို့ရပါတယ်ဘာလို့ဆိုခေါင်းလျှော်ရေကအမတန်ကြီးပတ်ပါတယ်ခေါင်းလျှော်ရေနားတယ်လို့ဝင်တတ်တယ်ခေါင်းလျှော်ရေနားတယ်ဝင်လို့ရှိရင်နားစီပေါက်ထားပြီးလက်ပြီးဆိုရင်ပြည်ပြန်ယူတတ်ပါတယ်နောက်တစ်ခုကနားတဲ့ကိုရေဝင်တက်ရေဝင်ပြီးတော့နဖာကြီးရှိတဲ့လူဆိုတဲ့အဲ့လိုကောက်ွယ်ထားသင့်ပါလေဆိုဆိုတာနားတဲ့ကိုကတော့ရေဝင်လို့ရှိရင်ရေအမြင်ဆုံးဟိုပြန်ထုတ်ဖို့လိုတယ်ဒါမှမဟုတ်ရှင်ဒီရေနဲ့နဖာကြီးနဲ့ထိသွားပြီးတော့အဲ့နဖာကြီးကရေနဲ့နူပြီးတော့ခဲမှာကျဲလာလို့ပွားလာလို့ရှိရင်နားရောင်တက်လို့ပါနားပြန်ရောင်တက်လို့အဲ့ဒါအဓိကကောက်ွယ်ရမှာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်ကိုလိုင်းနိုမီတာ24 32နဲ့40အပြင် bamis.voanews.com မှာရုံးတန်နဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြနေပြီးတော့ bamis fan page မှာလည်းသတင်းတွေနဲ့ရုံးမြင့်တန်ကြားအစီအစဉ်တွေကိုနေ့စဉ်တင်ဆက်ပေးနေပါတယ်ဒါအပြင်ညနေ 9:00 မှာ Asia Set 7ကနေလည်း VOA ရုံးမြင့်တန်ကြားအစီအစဉ်ကိုတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့တိုင်းသားဒေတာတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီရှင်နေ့စဉ်အခြေစိုက်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ BNN ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့လီပြင်းနံကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မကားရံစစ်ပီးဒုက္ခသည်စခန်းကနေအိမ်250ကျော်အပါအဝင်စာတင်ကျောင်းတွေပျက်စီးသွားခဲ့လို့အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတန်ရံမြို့နယ်အတွင်းမှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လွတ်ငြိမ်းချမ်းသာ권အမိန့်နဲ့စကိုင်းတပ်မတော်နဲ့ဆက်သွယ်တယ်လို့ဆွတ်ဆွဲပြီးဖမ်းဆီးထောင်ချခံရသူ၄ဦးလည်းပြန်လည်လွတ်မြောက်လာခဲ့တဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ကျမကနူပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မကားရံစစ်ပြေးဒုက္ခသည်စခန်းမှာဧပြီလ16ရက်နေ့ကလေပြင်းတံကြောင့်နေအိမ်တွေအပါအဝင်စတင်ကြောင်းတွေ250ကျော်ပျက်စီးသွားခဲ့လို့အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။အခုလိုပျက်စီးသွားတဲ့အဆောက်အဦတွေကိုပြန်လည်ပြုပြင်ဖို့အတွက်အပြည့်ပြည့်ဆိုင်ရာချက်ချေနည်း IRC ကလွှဲပြီးတခြားလူမှုကူညီရေးအသင်းတွေနဲ့အဆက်အသွယ်မရသေးဘူးလို့မကားရံစစ်ပြေးဒုက္ခသည်စခန်းတာဝန်ခံဥလာဆောင်ဘရန်ဆိုင်ကပြောပါတယ် KBC ခေါ်ကချင်နှင့်ချင်းခရိယံအဖွဲ့ချုပ်ကနေတဲအိမ်ဆောက်လုပ်ဖို့မိုးကာတွေကိုအကူအညီပေးဆောင်သွားမယ်လို့ KBC တာဝန်ခံဥခါလီကပြောပါတယ်လေပြင်းတံခံခဲ့ရတဲ့အိုးအိမ်ပျက်စီးသူတွေဟာစာတင်ကျောင်းဆောင်နဲ့မူဂျိုကျောင်းဆောင်မှာယာယီနေရာချထားပေးခဲ့ပါတယ်အဲ့ဒီအပြင်တခြားဆိုင်အောင်ပါကြောင်နဲ့တပူပူစခန်းတွေမှာလည်းလေပြင်းတိုက်ခတ်လို့နေအိမ်တွေနဲ့လူထုဆိုင်ရာစာတင်ကျောင်းဆေးရုံမူဂျိုကျောင်းတွေပျက်စီးသွားခဲ့တယ်လို့သိရပါတယ်
ရှမ်းပြည်မြောက်ပိုင်းတန်ရံမြို့နယ်လွယ်ကြီးလွယ်လောင်ဘက်မှာရှိတဲ့ရှမ်းပြည်တပ်မတော် SSVP SSA တပ်စခန်းတွေကိုစုပ်ပေးဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်စစ်တမ်းရုံးကညွှန်ကြားထားလို့နှစ်ဖက်စစ်ရေးတင်းမာမှုတွေဖြစ်ပွားနေပါတယ်။ဧပြီလ22ရက်နေ့နောက်ဆုံးထားပြီးတပ်ဆုပ်ဖို့ရမခစစ်တမ်းရုံးကညွှန်ကြားထားတာဖြစ်ပါတယ်။အဲ့ဒီဒေတာမှာနှစ်ပေါင်း50ကျော်ဒေါ်လာရေးစတင်ကလေးကနေလာတဲ့အတွက်တပ်မစုပ်နိုင်ဘူးလို့ One High ဌာနချုပ်ပြန်ကြားရေးအရာရှိကပြောပါတယ်။ရှမ်းပြည်တပ်မတော် SSPP SSA ဟာဦးတိန်စိန်အစိုးရနဲ့2012ခုနှစ်ကပြည်နယ်ဆင့်ပြည်ထောင်စုအစ်ငင်းချမ်းရေးလက်မှတ်ရေးထိုးထားတဲ့ရှမ်းလက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်ပါတယ်
တကြံရက်ကာလအတွင်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်အဆက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဖြစ်ပွားခဲ့ရမှာမြန်မာတပ်မတော်ဘက်ကတိုက်ရင်မှုတူအပါဝင်18ဦးခန့်ကြဆုံးခဲ့ပါတယ်။ဧပြီလ16ရက်နေ့19ရက်နေ့တွေမှာရသေးတောင်မြို့နယ်နဲ့ပုံနာကျွန်းနယ်အဆက်ကနတ်တရေကျေးရွာနဲ့ဘူးတိတောင်မြို့နယ်လောရမတောင်တန်းမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ တိုက်ပွဲဖြစ်ပွားရာဒေသတဝိုက်မှာမြမတမတော်ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတဲ့အတွက်နေရက်ကနေတိမ်းရှောင်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်တမရောကကွေဝင်ကြီးဌာနကတော့ပြီးခဲ့တဲ့ကြံရက်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်အစိုးရတပ်ဖက်ကအကြဆုံးရှိခဲ့ကြောင်းနဲ့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအတွက် AA လက်နက်ကင်အဖွဲ့ကိုဆက်လက်ရှင်းလင်းနေကြောင်းသတင်းထုတ်ပြန်ထားပါတယ်အခုအခါတိုက်ပွဲဖြစ်ပွားရသည့်တာကိုမြန်မာတမရောကစစ်အာတွေတိုးချဲ့နေတဲ့အတွက်တိုက်ပွဲတွေဆက်လက်ဖြစ်ပွားလာနိုင်တယ်လို့လည်းရခိုင်တမရောဘက်ကပြောပါတယ်
ဝင်ကြီးချုပ်ဦးစလိုင်းလျံလွယ်ဦးဆောင်တဲ့ချင်းပြည်နယ်အစိုးရတဲ့ဟာဒေတာခံပြည်သူတွေရဲ့လိုအပ်ချက်တွေကိုတရှိနိုင်ဖို့ချင်းပြည်နယ်ဒေတာအချို့မှာကွင်းစင်လေ့လာမှုတွေစတင်နေပြီဖြစ်ပါတယ်။ဧပြီလ14ရက်နေ့ကနေ16ရက်နေ့ထိချင်းပြည်နယ်ဖလမ်ထန်တလန်းနဲ့ရီကော်ဒယ်မြို့နယ်ခွဲကကျေးရွာတွေမှာတွားရောက်ခဲ့တာဖြစ်ပြီးချင်းပြည်နယ်အစိုးရတည်တက်လာတဲ့နောက်ပိုင်းပထမဆုံးအကြိမ်ကွင်းစင်လေ့လာတာဖြစ်တယ်လို့ခရီးစဉ်မှာလိုက်ပါတယ်လမ်းပန်းဆက်တွေဝင်ကြီးဦးရွှေထီအိုကပြောပါတယ်ကွင်းစင်လေလာတွေ့ရှိချက်ရဂျေးလက်ဒေတာကချင်းပြည်သူတွေရဲ့အထက်လူအချက်တွေမှာလမ်းပန်းဆက်တွေရေးတောက်သုံးရင်နဲ့လက်စစ်မြေရရှိဖို့တာဖြစ်ပြီးချင်းပြည်နယ်ဆိုရတဲ့အနေနဲ့ဦးစားပေးဆောင်ရွက်ရမယ့်အဆင့်တွေချမှတ်ပြီးအကောင့်ထဲဖော်လုပ်ဆောင်သွားမယ်လို့ဦးရွှေထီအိုကပြောပါတယ်အခုခီးစီမှာဝင်ကြီးချုပ်ဦးစလိုင်းလျံလွယ်လူတော်ဥခရဦးဇိုးပွဲလမ်းပန်းဆက်တွေရေးဝင်ကြီးဦးရွှေထီအိုဖလမ်းမြုတ်နယ်အမျိုးသားလူတော်မှဦးဆောင်ရွယ်ထန်းတို့လည်းပါဝင်ခဲ့ကြပါတယ်
မွန်ပြည်နယ်ရင်းမြို့နယ်တောင်ပိုင်းခေါ်စာမြို့နယ်မန်ကြီးချောင်းဝကျေးရွာသားနှစ်ဦးပြစ်တက်ခံရတေဆုံးခဲ့တာနဲ့ပတ်သက်ပြီးလပတ်လီနေ့မှာဒေသခံတွေဥဆောင်ပြီးတော့ဧပြီလဒုတိယအပတ်ရင်းမြို့ရွှေစံတော်စီတီရင်ပင်မှာဝတ်ပြုဆူတောင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်ဒီလိုဆူတောင်းပွဲပြုလုပ်ရတာဟာရွာသားတွေဟာအစဉ်ဆက်လူခွင့်ရင်ချိုးဖောက်ခံနေရမှုတွေအများသိရှိအောင်နဲ့တရားမျှတမှုအေးချမ်းမှုလိုချင်တဲ့ရည်ရွယ်ချက်နဲ့ပြုလုပ်ခဲ့တယ်လို့တိုးတက်ရွာသစ်ចောင်းစီရတော်ဗတ္တနာဇနာကမိန့်ကြားခဲ့ပါတယ်ပြီးခဲ့တဲ့မတ်လ10ရက်နေ့ညပိုင်းမှာခလာရ980တိုင်ရင်ကဗိုလ်ကြီးစော်မျိုးထက်ဦးဆောင်တဲ့မြန်မာစစ်တပ်ကနေပြစ်ခတ်မှုတွေကြောင့်မန်ကြီးချောင်းဝကျေးရွာသားဦးမိုးနဲ့ဦးချစ်စိုးတို့နှစ်ဦးတနတ်တန်ရနဲ့တေဆုံးသွားခဲ့ပါတယ်ရွာသားနှစ်ဦးတေဆုံးရချင်းနဲ့ပတ်သက်ပြီးဗိုလ်ကြီးစော်မျိုးထက်ကိုစစ်ခုံရုံးမှာစစ်ဆေးနေဆဲဖြစ်ပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လူငင်းချမ်းသာခွင့်နဲ့မြန်မာနိုင်ငံတဝန်းအကျဉ်းအောင်အတီးတီးကနေအကျဉ်းကျခံရသူတချို့လွတ်မြောက်လာကြတဲ့အထဲမှာရခိုင်ပြည်နယ်ကရခိုင်တပ်မတော်နဲ့ဆက်သွယ်တယ်လို့ဆွတ်ဆွဲပြီးတော့ဖမ်းဆီးထောင်ချခြင်းခံထားရတဲ့သူ၄ဦးလည်းပြန်လည်လွတ်မြောက်လာပါတယ်။အခုလိုနိုင်ငံရေးလွတ်မြောက်လာတာကိုကြိုးဆိုသလိုအကျဉ်းကျသူတွေကိုမိသားစုဝင်တွေကအပတခြားသူတွေနဲ့တွေ့ခွင့်မပေးဘူးလို့လည်းဆိုပါတယ်။ဒီအချိန်လေးကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါရရှင
်။နိုင်ငံတော်သမ္မတရဲ့လွှင့်ရင်းချင်းတာခွင့်နဲ့ဧပြီလ18ရက်နေ့ကစိုက်တွေ့အကျဉ်းထောက်ကလွှဲမြောက်လာသူတူဖြစ်တဲ့လင်းစင်ရွာသားဦးစင်မောက်သားကတော့သူအဖမ်းခံခဲ့ရပုံကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ကျွန်တော်ကတော့အစိုးရကတခြားနိုင်ငံကဖမခီးကတခြားနိုင်
ငံကျွန်တော်ကအေးအေးကိုသမင်းချက်ပေးတယ်ဆိုတဲ့တစ်ချက်နဲ့အစည်းအဝေးတက်တယ်ဆိုပြီးတစ်ချက်အဲ့ဒီနှစ်ချက်နဲ့ဆွဲချက်တင်ပြီးတော့စစ်တပ်ကနေဖမ်းတာပါ384ကြောက်တော်တိုင်ရင်ကဖမ်းတာပါပြီးတော့ကျွန်တော်ကစစ်တပ်မှာနှစ်ရက်ထားတယ်စစ်တပ်ကကျွန်တော်ကိုရိုက်ပြီးတော့မေးတယ်စစ်တပ်ကနေကျွန်တော်ကိုသမင်းနည်းနည်းပေးတယ်ရေလုံးဝမပေးဘူးပြီးတော့ကျွန်တော်ကိုကြောက်တော်ရေစကန်းကိုပို့တယ်
ရခိုင်ပြည်နယ်အတွက်မှာမြန်မာစစ်တပ်ကရခိုင်တပ်မတော် AA နဲ့ဆက်သွယ်တယ်လို့ဆွဲဆွဲဖမ်းဆီးပြီးရခိုင်လူငယ်60နီးပါးကိုမတရားသန့်ဆက်သွယ်မှုပုံမှ6နိုင်နဲ့ထောက်တန်း3နိုင်ကနေ9နိုင်အထိမကြာသေးမီကပြစ်ဒဏ်ရမှတ်ခဲ့ပါတယ်အခုလိုနိုင်ငံတော်သမ္မတရဲ့နှိုက်သက်တရားနည်းကထုတ်ပြန်တဲ့လွှင့်ရင်းချင်းတာခွန်အပေါ်မှာကြောက်တော်မျိုးကလူမှုရေးတကြွလှုပ်ရှားသူတူဖြစ်တဲ့ဆရာဇော်ဝင်းကအခုလိုပြောပါတယ်
ဒါရေပြောလွယ်လာလို့တော့ကျွန်တော်တို့သမ္မတကြီးကိုလေးစိတ်ကြီးတင်တယ်တကယ်လက်တိုက်တဲ့လူတွေကတော့မလွယ်သေးဘူးအများကြီးကျင်သေးတယ
်စိုက်တွေအချင်းထောင်မှာရခိုင်တက်မတော် AA နဲ့ဆက်သွေတွေဆိုပြီးဖန်းစီအချင်းကြခံနေရတဲ့ကျင်နေတဲ့သူတွေကိုတော့ထောက်အာဏာပိုက်တွေကမိသားစုဝင်တွေမှအပတခြားလူတွေနဲ့တွေ့ခတ်မပေးဘူးလို့ဆရာဇော်ဝင်းကအခုလိုဆက်ပြောပါတယ
်ထောင်ကျတဲ့လူတွေကိုဘယ်သူတွေတိတ်ခတ်ရှိပါလေနဲ့ကျွန်တော်တို့တွေ့ခတ်မရသေးဘူးအော်ဘာမုံနဲ့တူတော့အချက်ကဘယ်သူလဲမှတိကျမပေးဘူးအဲ့လိုပဲပြောတယ်ဆိုတော့မိသားစုတွေစီရင်တော့မှအင်တော်စုစီရင်မှတ်ပုံတယ်လေပါမှတိကျရတယ်အင်တော်စုချက်မှမပါတဲ့လူတွေတိကျမရဘူး
နိုင်စံတရားနဲ့နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့လင်းရင်းချင်းသာခွန်းနဲ့မြန်မာနိုင်ငံတဝန်းအကျဉ်းထောက်အသီးသီးကနေလွှမ်းမြောက်လာသူ63ဦးရှိပြီးအဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသား60ကျော်ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆုံးရှုံးရေးအသံ AAPP ကထုတ်ပြန်ထားပါတယ်
ဆက်ပြီးတော့အခါတကြံအတားနှစ်တကူမှာတအန်းပလောင်တစ်ဖွဲ့ PSLF TNLA ကနေရှမ်းပြည်တက်မတော် RCSS SSA အနေနဲ့ရှမ်းပြည်မြောက်ပိုင်းကနေသူတို့ရဲ့ဌာနချုပ်ရှိရာထိုင်းနယ်ဆက်လွယ်တိုင်းလျှံကိုတတ်ဆုပ်ပြန်ဖို့တတိပေးကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီပေါ်တောင်ပိုင်းရှမ်းပြည်တက်မတော်အနေနဲ့ဘလို့အမြင်ရှိပါသလဲ Lashi Dan Palang Dapwet Nene, Say Yabribaka Piapwani Yabo, Palo Pishin Name Le Surago, ACSS SSE Ogata, Dutia Bojo GUSIGO, Simungane Akulu Satu Minian Tabarisha.
ACSS SSE Nene Shambi Mio Bandidaga, Loy Dalian Tanachoku, Tasso Piampo, TN and Rebecca, Biodebo, ACSS SSE Gonson, Dutia Bojo GUSIGA, Shambarane Kulu Sapiobare.
ที่อันเดียวยังอาศัยในห้องห้องเล็กๆที่นั่นที่กันหมดแล้วทำห้องยังเป็นนาลีในมีจู่จอดเรศูบีรอจนรู้สึกจางหมดรู้ว่าสาตายเดในมีจู่จอดเรลูกพยายามเล่าอ๋อที่อันเอลีเนอาศัยเอเซตุจ้าเปรุงงานในมีตั้มปัญญาธาราชิลุเลยตัวงานในจนรู้ก็ยังสาตายลูกตัวส่งพิชิมุกเอาเลยตัวอันเล่มข้ามุนับเพื่อจะเพื่อด้วยสิ่งเชี่ยวชาญในผู้ยูเอ็นเอฟซีกันในจ้าวินพิชิมเอสุเรกิสากาโกเปสิ่งยาวในปีเล็กเมีย
ยังเอฟจีนั่นทำหันเขาลาดิฉันมาเอาคันนั้นลิขวบุญเผาลูลูบีตะขาลาตัวบินเอาไปมาป้ามาพยามาเปลี่ยวลาบุตรูปะกันเองเอาอุกอมมาตีพูดหาเรื่องลูกจ้าเร่แต่เป็นแม่ตีกันในที่เดียวตัวเองส่งสุนีบุป้ามามาใจอารมณ์กูอ่ะคุณลูกที่ในพิบวานี่เนี่ยสี่เปียร์นาปีเลยพูเปลูพิชิมพูมีสิบบาทเลยเขมีย์
ย่อบุอามาอุกันเนี่ยเจอเขาว่าอะไรวันมันอ่ะเขาเป็นปลงเขาก็ยังเป็นเจ้าพานน้ำเนี่ยมีนิมวามุกิสากาสี่นี่เนี่ยพิชิมมาละ
ตัวส่งพิเศษมาละตัวส่งพิเศษมาสูงยังจันทรุลักษณ์เนี่ยตัวรู้กับเราหนังสังมาสอบวันเอาโชคลาภแต่ไม่หน่วยสีเลยจันทรุลักษณ์เนี่ยพิจารณากูไปรู้แล้วตัวพิเศษมาสุราตัวส่งแล้วตัวพอสองเดือนก้าวส่งมาเว้ย
โอเคที่อันนี้เป็นการพิจารณาสอบผู้กิจสาขาของอาซีเอสเอสเอสเอเนี่ยไปรู้พิจารณาลูกบัตรเลยเขมีย์ไอ้เขาถอยเนี่ยเขาไม่ถอยกับสังเล่มถอยแล้วเนี่ยการจู่เข้าไปไม่ใช่ที่ว่าอย่างงั้นอันนี้ที่เรามาแต่งอากาศในยาลักษณ์ไ
တိုက်ခတ်ရလဲနှစ်ချက်ကဖန်စီထားတဲ့ဒေရခ23ဦးမှာ6ဦးပြန်လှုပ်ပေးတယ်ဂျန်လိုက်လူတွေပဲရောက်နေလဲဆိုတာဖြေရှင်းပြီးရင်အကုန်ပြန်နှုတ်မယ်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ဟာမြန်မာအစိုးရနဲ့ NCA အပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကင်အဖွဲ့တစ်ခုဖြစ်ပါတယ်
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
မည်ပြင်းတန်ကြောင့်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်မကားရန်စစ်ပြေဒုက္ခသည်စခန်းကနေအိမ်150ကျော်အပါအဝင်စာတင်ကြောင်းတွေပျက်စီးသွားခဲ့လို့အရေးပေါ်အကူအညီလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ
်တရုတ်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
26ဆိုင်တိုင်းရင်သတင်းတောက်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးစာရေးသားကြင်ကြရတဲ့ဆိုရင် burmese@voanews.com ဆိုတဲ့အီးမေးလ်ကိုပေးပို့နိုင်ကြပါတယ်ရှင်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှိများခင်ဗျာ။ American နိုင်ငံသားရေးဝန်ကြီး John Kerry ဟာ Afghanistan နိုင်ငံသားရေးဝန်ကြီး Sulahuddin Rabbani နဲ့အတူတွဲပြီးတော့မြားမကြာသေးခင်က Afghanistan နိုင်ငံကာဘူးမြို့တော်မှာကျင်းပတဲ့နှစ်နိုင်ငံပူးတွဲကော်မရှင်အစည်းအဝေးမှာတဘာပတိတာဝန်ယူခဲ့ပါတယ်။ American ပြည်တော်စုနဲ့ Afghanistan နှစ်နိုင်ငံဆက်ဆံရေးရဲ့အဓိကအခန်းကဏ္ဍကတော့ညဉ့်ညံ့ရေးကိုအခြေခံပြီးအစွန်းရောက်ဝါဒအကြမ်းဖက်မှုတွေကနေလုံခြုံမှုရှိစေရေးအတွက်မျှဝေကြိုးပမ်းဖို့နဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းက KNA အားလုံးမှာတာယာဝါပြောတဲ့လူပောင်အဖွဲ့အစည်းတိုးတက်လာစေဖို့ဖြစ်ပါတယ်။နှစ်နိုင်ငံအနေနဲ့တာလီဘန်အဖွဲ့နဲ့ညီညာရေးဆွေးနွေးပွဲလုပ်ချင်းရဲ့ရလဒ်တွေကိုဆွေးနွေးခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ဥဆောင်ပြုလုပ်မဲ့ညီညာရေးနဲ့ပြန်လည်ညှိနှိုင်းစီရေးလုပ်ငန်းစဉ်ကိုအမေရိကန်ပြည်ထောင်စုကထောက်ခံတဲ့အကြောင်းဝန်ကြီးကယ်ရီကပြောခဲ့ပါတယ်။နောက်ပြီးအာဖဂန်နစ္စတန်နိုင်ငံသားတွေအတွက်ကာကွယ်မှုနဲ့တန်းတူခွင့်ရပေးဖို့နှစ်ပေါင်းအတန်းကြာဖြစ်ပွားနေခဲ့ပြီးအာဖဂန်နိုင်ငံသားတွေအတိတ်ဒုက္ခကြုံနေရတဲ့အကြမ်းဖက်မှုတွေရပ်ဆိုင်းစေဖို့အတွက်တာလီဘန်အဖွဲ့အစည်းနဲ့ဆွေးနွေးပွဲကိုပါဝင်ဖို့တောင်းဆိုလိုက်ပါတယ်။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်နိုင်ငံသားတွေကိုဒဗုံတွေရန်ကနေအကာအကွယ်ပေးဖို့အတွက်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုတင်နန်းတွေအကြံဉာဏ်တွေအထောက်အကူတွေပေးတဲ့လုပ်ငန်းတွေကိုဆက်လက်ပြုလုပ်နေမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအနေနဲ့မိတ်ဆွေနိုင်ငံတွေမဟာမိတ်တွေရဲ့ထောက်ပံ့ကူညီမှုမရပဲအနာဂတ်နိုင်ငံရဲ့လုံခြုံရေးကိုတာဝန်ယူဖို့မဖြစ်နိုင်သေးဘူးဆိုတာအမေရိကန်ပြည်ထောင်စုကအတိအမှတ်ပြုပါတယ်။နေတိုးအဖွဲ့ကလည်းဇူလိုင်လမှာကျင်းပမဲ့လုံခြုံရေးထိပ်သီးအစည်းအဝေးမှာနောက်ထပ်ကူညီပံ့ပိုးမှုတွေထပ်မံပေးဖို့အတွက်ဆွေးနွေးဖို့ရှိနေပါတယ်။နိုင်ငံတကာမိသားစုအတိုင်းဝန်းကလည်းအောက်တိုဘာလကျရင်ဘရပ်ဆဲလ်မှာတွေ့ဆုံပြီးတော့ဖွံ့ဖြိုးမှုအကူအညီပေးရေးကိစ္စတွေကိုပြန်လည်တုံ့သက်ဖို့ရှိနေပါတယ်။ဒီမိုကရေစီစနစ်မှာအများယုံကြည်လေးစားလက်ခံနိုင်တဲ့အဖွဲ့အစည်းတွေလိုအပ်နေပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ် ဒီနေရာမှာမတူကွဲပြားတဲ့နိုင်ငံရေးလူမျိုးရေးဒေသနောက်ခံခြားနားတဲ့ပြည်သူလူထုတွေထံကနေအတူတကွကောင်းဖို့အတွက်ဥတီးပြီးတော့လှုပ်ချင်ကင်ရင်စိတ်တွေလိုအပ်တယ်လို့ပြောပါတယ်။နောက်ပြီးတော့ဒီကိစ္စဟာခေါင်းဆောင်တွေအပေါ်မှာသာမူမတည်ပဲပြည်သူတွေနဲ့ကိုတိုင်းပြည်ကိုတိုင်းဝိုင်းအတွက်အကောင့်ထက်ဖော်ပေးလိုတဲ့စိတ်ဆန္ဒလည်းလိုအပ်ပါတယ်လို့ပြောဆိုပါတယ်။ဒါမှသာစစ်ပွဲတွေအကြမ်းဖက်မှုတွေမရှိတော့ဘဲစစ်မှန်တဲ့တင်းကျင်းအေးချမ်းမှုနဲ့တရားဝါပြောမှုကိုရရှိမှာဖြစ်ပါတယ်လို့ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဖဂန်နစ္စတန်နိုင်ငံခေါင်းဆောင်တွေဟာအမေရိကန်ဒေါ်လာတန်ပေါင်း800တန်ဖိုးရှိတဲ့ပူးတွဲဖွံ့ဖြိုးမှုလုပ်ငန်းစဉ်အကောင့်ထက်ဖော်ရေးကိစ္စတွေကိုပြန်လည်သုံးသပ်ခဲ့ကြပါတယ်။ဒါကတော့တည်ငြိမ်မှုရှိဖို့နဲ့ရန်ပုံငွေတွေကိုသုံးစွရမှာဥပဒေစိုးမိုးမှုကိုပိုင်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာမှုနဲ့အမျိုးသမီးအခွင့်အရေးတွေပုံမိုးတိုးတက်ကောင်းမွန်လာရေးစတာတွေအပေါ်တာဝန်ခံမှုရှိစေရေးဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အခုနှစ်ပိုင်းတွေအတွင်းအာဖဂန်နစ္စတန်နိုင်ငံမှာအဓိကအကောင့်ထက်ဖော်နိုင်တာကတော့အမျိုးသမီးတွေအတွက်အခွင့်အလမ်းတွေဖွင့်ပေးနိုင်ခဲ့တာပဲဖြစ်တယ်လို့ဆိုပါတယ်။ဒီကနေ့ဆိုရင်တန်းနဲ့ချီတဲ့ကလေးငယ်တွေဟာကျောင်းတွေမှာစာပေသင်ကြားနေကြပြီးအဲ့ဒီထဲကသုံးပုံတပုံဟာမင်းကလေးတွေဖြစ်ကြပါတယ်။ဒါဟာအနာဂတ်အာဖဂန်နစ္စတန်နိုင်ငံအတွက်အလွန်အရေးကြီးတဲ့ရှေ့တိုးခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအနေနဲ့ရှေ့ဆက်ပြီးတော့တိုးတက်အောင်မြင်မှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်ဆိုတာကိုကျွန်တော်တို့သိထားပါတယ်။ဒါကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်မှုရှိထားပါတယ်။ဒီလိုကြိုးပမ်းမှုတွေအတွက်တကမ္ဘာလုံးကအာဖဂန်နစ္စတန်နိုင်ငံနဲ့အတူရပ်တည်နေကြပါတယ်။အမေရိကန်ပြည်ထောင်စုလောက်တော့တခြားဘယ်နိုင်ငံကမှตาลอองลุ่ส่องมาปี้ไหนยอมมาครับ
เนี่ยอเมริกันซอยาเยตะโบราณเนี่ยอาโบดูตีนปะลุดีบาริ
တော်ရရှင်တို့ခုနားဆင်ကြကြတာကအမေရိကန်ဆိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VOA ရဲ့အားပေါ်မှောက်ကြောင်းသိစေရပါတယ်ရှင်တော်ရရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio Season တွေအပါအဝင်ရုပ်မြင်သံကြား Season တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ဒါအပြင် VOA ရုပ်မြင်သံကြား Season ကိုလည်းညနေ9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်ခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုံပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။သမရယုံဝန်ကြီးဒေါန်ဆန်းစုကြည်က NLD အစိုးရတဲ့လက်ထက်မှာဝန်ကြီးဌာနတွေကိုရှော့ချပြီးပြင်ဆင်ဖွဲ့စည်းမဲ့ကိစ္စကိုလိုအပ်တဲ့အချိန်ထက်စောပြီးဆောင်ရွက်နိုင်ကြောင်းမနေ့ကအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံပွဲမှာပြောကြားပါတယ်။အရင်ဝန်ကြီးဌာနပေါင်း30ကျော်အစား20ဖြစ်22ခုအဖြစ်နဲ့ပြန်လည်ဖွဲ့စည်းရမှာတလနှစ်လလောက်ကြာနိုင်တယ်လို့ခန့်မှန်းထားပေမယ့်အခုဒီတဲ့အချိန်ဆောင်ဖွဲ့စည်းနိုင်မှာဖြစ်ကြောင်းဝန်ကြီးဌာနတွေအနေနဲ့လည်းလုပ်ငန်းတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်သွားမှာဖြစ်ကြောင်းဒေါန်ဆန်းစုကြည်ကပြောပါတယ်အခုလိုဝန်ကြီးဌာနတွေရှော့ချပြီးဝန်ကြီးအရေးအတွက်တွေညှော်နှဲသွားတဲ့အတွက် NLD အစိုးရ9နှစ်သက်တမ်းအတွင်းမှာနိုင်ငံတော်အသုံးစီတန်ပေါင်း 9,000 လောက်ချွေတာနိုင်မှာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥရောပဒုက္ခသည်အရေးနဲ့ကမ္ဘာစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အခုလန်ဒန်မှာရောက်နေပါတယ်။လန်ဒန်ကိုမလာခင်ဆော်ဒီအရေဗျမှာကျင်းပတဲ့အာရဗ်ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီထိပ်သီးအစည်းအဝေးကိုတွားရောက်ခဲ့တာဖြစ်ပါတယ်။စီးရီးယားပြဿနာကိုငြိမ်းချမ်းစွာဖြေရှာဖို့အတွက်အကောင်းဆုံးနည်းလမ်းဟာအပြစ်ခတ်ရစေးပဲဖြစ်တယ်လို့နေတိုးတပ်ဖွဲ့ကထိတ်တန့်အရာရှိကြီးကပြောဆိုနေချိန်မှာပဲရုရှားကနောက်ထပ်တပ်သားတွေနဲ့စစ်ပစ္စည်းတွေကို seriously ကိုပြန်ပြီးပို့နေတာတွေ့ရတယ်ဆိုတဲ့သတင်းတွေကြောင့် American ပြည်ထောင်စုကစိုးရင်စိတ်ပူကြောင်းပြောပါတယ်။ပါကစ္စတန်ရဲ့အရှိန်အဝါကြီးတဲ့စစ်တပ်ခေါင်းဆောင်ဗိုလ်ချုပ်ကြီးရာဟီရှရက်ဖ်ကထိတ်ပန့်အရာရှိတစုကိုအကျင့်ပြတ်ချစားမှုဆွဆွဲချက်တွေနဲ့ယာရုကနေထုတ်ပယ်ပြစ်ခဲ့ပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှိုးကန်ချောက်ဖြစ်ပါတယ်ကျမကတော့နနာချက်ပါရှင် VOA အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လှိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင် VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.